Welcome to the Voice of America in Burmese.
Namaskar, view in Myanmar.2020年2月19日、新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウイルスの新型コロナウ တပါရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့ပြီးနောက်မှာပဲဒုတိယအကြိမ်ကူးစက်မှုတွေကျွမ်းမှာကိုစိုးရိမ်နေတဲ့အတွက်လည်းအာဏာပိုင်တွေကမြို့ပယ်တွေကိုခီးမသွားကြဖို့တိုက်တွန်းထားပါတယ်။လက်ကားဆေးကနေတကြကြံကူးစက်မှုတွေကိုထိန်းချုပ်ဖို့ထောင်နဲ့ချီရလူတွေကိုရောဂါပိုးရှိမရှိစစ်ဆေးနေတယ်လို့မြို့ရင်းကရက်ကွက်ပေါင်း30လောက်ကိုလည်းအသွာအလာတွေကန့်သတ်တားဆီးထားပါတယ်။ပြင်းမြော်မှာရှိတဲ့အထက်လေးစိတ်တွေကနေအဝင်ထွက်80ရာခိုင်နှုန်းနီးပါးလောက်ရှိတဲ့လေရင်ခီးစင်ပေါင်း1155ခုကိုဒီနေ့မနေ့မှာပဲရက်ဆိုင်လိုက်ကြောင်းလဲနိုင်ငံပိုင်သတင်းမှာဖော်ပြခဲ့တာပါ။လွန်ခဲ့တဲ့6ရက်အတွင်းပြင်းမြော်မှာကူးစက်သူ139ယောက်ကိုလည်းအတည်ပြုထားပါတယ်။ဒီနေ့နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ4634ယောက်ပါဝင်ကူးစက်သူ8300ယောက်ရှိကြောင်းလဲအတည်ပြုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်၊ဘရာဇီးလ်နဲ့ရုရှားနိုင်ငံတွေပြီးရင်ဆုတ်တာအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာနောက်ထပ်သေဆုံးသူ2000ကျော်တိုးလာပါတယ်။ဒေလီနဲ့မဟာရှထရာပြည်နယ်တွေကအစောပိုင်းစီးနေမှာမပါခဲ့တဲ့သေဆုံးသူဦးရေ1682ယောက်ကိုပါထည့်သွင်းထားတာပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူ11900ယောက်ရှိနေတဲ့အိန္ဒိယနိုင်ငံကကမ္ဘာမှာသေဆုံးမှုနှုန်းအဆင့်8နေရာမှာရှိနေပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာနေ့စဉ်ကူးစက်သူလူနာသက်1000ကျော်နဲ့သေဆုံးသူ300ကျော်ရှိနေတာပါ။အခုနောက်တိုးစင်းနေရသေဆုံးမှုနှုန်းကလည်း 1.9 ရာခိုင်နှုန်းကနေ 3.4 ရာခိုင်နှုန်းထိတက်လာပါတယ်။ကမ္ဘာမှာသေဆုံးသူအများဆုံးဖြစ်နေတဲ့အမေရိကန်ကတော့ကနေဒါနိုင်ငံနဲ့နယ်စပ်တီမှာမဖြစ်မနေကိစ္စတွေကလွဲလို့သွားလာခွင့်မပေးဖို့တားမြစ်ထားတာကိုဇူလိုင်လ22ရက်နေ့ထိတက်တန်းတိုးခဲ့တာပါ။အမေရိကန်မှာ COVID-19 ရောဂါကြောင့်သေဆုံးသူ13,690ကျော်ရှိနေပြီးကူးစက်မှုပေါင်း23,000ကျော်အတည်ပြုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်သမုဒ္ဒရာတက်ခတ်မှုတွေကြောင့်လူမျိုးတပ်ဖွဲ့ဝင်18ယောက်ထင်မနေသေဆုံးပြီးတရားစင်လောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်အာဏာပိုင်တွေကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကတ္တာနိုင်ငံမှာငြင်းငြိမ်းဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတက်ခတ်မှုတွေဖြစ်ပေါ်ခဲ့တာပါ။အခြားခရိုင်မှာရှိတဲ့လူမျိုးရေးကိစ္စကတစ်ခုကိုညပိုင်းမှာသဘုံလေးစီးနင်းသိမ့်တက်ဖို့ကြိုးစားခဲ့ကြတာဖြစ်ကြောင်းလဲနိုင်ငံမြောက်ပိုင်းဂျော်ဆန်ပြည်နယ်ဆွေရပြောခွင့်ရသူကဒီလိုကိုပြောပါတယ်။အပြန်အလှန်တက်ခတ်မှုတွေမနေ့စောပိုင်းထိဆက်လက်ဖြစ်ပေါ်ခဲ့ရကအာဖဂန်စစ်သား12ဦးကြာဆုံး9ဦးဒဏ်ရာရပြီး4ယောက်ကိုလည်းတာလီဘန်တွေကအရှင်ဖမ်းဆီးသွားတယ်လို့ဒေသခံဆွေရပြောခွင့်ရမာရော့ဖ်အာဇာကပြောပါတယ်။နိုင်ငံမြောက်ပိုင်းကကွန်တက်စ်မြို့မှာလည်းလူမျိုးရေးစခန်းတွေကိုတာလီဘန်တွေစီးနင်းတက်ခတ်ခဲ့ရမှာအာဖဂန်စစ်သား9ဦးထက်မနည်းသေဆုံးပြီး9ယောက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ပြည်အစုမှာရဲတပ်ဖွဲ့ကဖမ်းဆီးစဉ်လူမဲမျိုးသား George Floyd သေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်နိုင်ငံအနှံ့သတင်းပတ်တင်နဲ့ချီဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်ရဲတပ်ဖွဲ့ပြင်ပြောင်းလဲရေးညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။သမ္မတလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမိန့်မှာတော့ရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးကံလုံးလေးတိုးတက်လာစေဖို့နဲ့အင်အားလုံခြုံသုံးတယ်လို့တိုင်ကြားခံရတဲ့ရဲတပ်ဖွဲ့ဝင်တွေကိုနိုင်ငံလုံးတိုက်တာနဲ့ပတ်တမ်းပြည့်စုံမှုတွေပါဝင်တယ်လို့လည်းပြောပါရဲ့
။ Choke calls will be banned.except if an officer's life is at risk.
ဖြစ်တဲ့ပုံတရားရဲ့အတန်တရားကိုချိန်ချောက်ခံရတဲ့အခြေအနေမျိုးကလွဲလို့လေဘဲကိုတန်းချုပ်ပြီးဖမ်းဆီးရမျိုးတွေတားမြစ်သွားမှဖြစ်တဲ့အကြောင်းမနေ့ကလက်မှတ်ရေးထိုးတဲ့အခမ်းအနားပြီးမိန့်ခွန်းပြောရမှာသမ္မတကပြောဆိုသွားတာပါ။ဒါပေမဲ့လည်းရတဖို့ဝင်လက်ချက်ကြောင့်လူမဲတွေတည်ဆုံမှုနဲ့လူမျိုးရေးခွဲခြားမှုကိစ္စတွေပေါ်အခြေအနေပြောဆိုနေရတယ်လို့တော့ထပ်သွင်းပြောဆိုသွားတာမရှိပါဘူး။သမ္မတ Trump အမိန့်ပေါ်မှာတော့အတိုက်အခံဒီမိုကရတီနဲ့အခက်အခဲတချို့ကလုံလောက်မှုမရှိဘူးဆိုပြီးဝေဖန်ကြရပါမယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမှာကတော့နောက်ပါသတင်းတွေကိုဆက်ပြီးတော့ကြင်ပြသွားမှာပါ တောင်နှမြောက်ကိုရီးယားနဲ့နိုင်ငံဆက်ဆံရေးယုံကိုဖောက်ခွဲဖြည့်ဆည်းလိုက်ပြီးနောက်တနေ့မှာပဲမြောက်ကိုရီးယားကသူတပ်တွေကိုနှိမ့်ဆက်အနေထပ်ပြီးဆီလိုမယ်လို့ကြေညာပါတယ်။တင်းမာမှုလျှော့ချရေးတွေ့ဆုံဆွေးနွေးနိုင်ဖို့ကိုယ်စီလက်အဖွဲ့ဆီလိုမယ်တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုလည်းမြောက်ကိုရီးယားကသုံးသပ်တကြီးပဲချခဲ့ပါ။ကိဆောင်ဆက်မှုစုနဲ့မောင်ကုံကန်အပန်ဒီစကန်အေရီယာတဝိုင်းပို့ထူနှစ်မှာတပ်တွေပြောင်းဝင်လာမယ်လို့မြောက်ကိုရီးယားစစ်တပ်ပြောခွင့်ရသူရဲ့ကြေညာချက်ကိုအစိုးရသတင်းဌာန KCNA ကကြေညာတော့ပါတယ်။ထာအပြင်ရှီတန်းလုံကျုံရင်အင်အားကောင်းလာဖို့အတွက်ဆိုပြီးအရင်တုန်းကစွန့်ပစ်ထားတဲ့ကင်းစခန်းတွေကိုပြန်အသုံးပြုသွားမယ်လို့လည်းကြေညာခဲ့တာပါ။တောင်ကိုရီးယားနယ်စပ်ပင်လယ်ကမ်းခြေအနီးမှာလည်းမြောက်ကိုရီးယားရဲ့ပုံမှန်စီးရေးလေ့ကျင့်မှုအားလုံးပြန်ဆောင်မယ်လို့ KCNA ကကြေညာခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်တို့2018ခုနှစ်မှာတမိုင်းဝန်တွေ့ဆုံဆွေးနွေးရာကရလာတဲ့တိုးတက်မှုအတော်များများဟာမြောက်ကိုရီးယားရဲ့လက်တလောလုံရက်တွေကြောင့်ပြည့်ပြည့်သွားပါပြီ။တနင်္ဂနွေနေ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားကအင်္ဂါနေ့မှာဖောက်ခွဲဖြက်စီခဲ့ပါ။တောင်ကိုရီးယားနဲ့တရားဝင်ဆွေးနွေးမှုအားလုံးကိုဖျက်တောက်မယ်ဆိုပြီးပြီးခဲ့တဲ့သတင်းမှာမြောက်ကိုရီးယားကကြေညာထားပါတယ်။မြောက်ကိုရီးယားကနေထွက်ပြေးသွားခဲ့တဲ့တက်ကြွလှုပ်ရှားသူတွေကနေဆက်ကနေမိုးပြန်ပူပေါင်းနေအုံပြပြီးတော့မြောက်ကိုရီးယားကိုဆန့်ကျင်တဲ့စာရိုင်းနဲ့တခြားပစ္စည်းတွေပြစ်လွတ်နေတဲ့အပေါ်မှာတောင်ကိုရီးယားအစိုးရကတိတိယောင်မသားစီနိုင်တဲ့အတွက်ဆိုပြီးမြောက်ကိုရီးယားဘက်ကသောသားထန်နေပုံလဲရပါတယ်။ဟိမဝနာတောင်းတမော်ကတရုတ်နိုင်ငံအင်ညာနယ်စပ်မှာနှစ်ဖက်သက်သွေးတင်းနှင်းလာနေကခိုင်ရန်ဖြစ်ပွားခဲ့တဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ကုလသမဂ္ဂကနှစ်နိုင်ငံစလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ဟာနျူကလ িয়ার လက်နက်ပိုင်းတရုတ်နိုင်ငံအင်ညာနယ်နိုင်ငံကြားနှစ်ပေါင်း45နှစ်အတွင်းအပြင်းအထန်ထိတိုက်သွင်းမှုလည်းဖြစ်ပါတယ်။ LOC လို့ခေါ်တဲ့နှစ်နိုင်ငံနယ်စပ်မှာနှစ်ဆက်သက်သွေးခိုင်ရန်ဖြစ်ပွားရာကလူသေဆုံးမှုတွေရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလွန်ဆိုရင်ကြောင့်လည်းတင်းမာမှုလျှော့ချဖို့တရုတ်နိုင်ငံအင်ညာဆန္ဒရှိနေကြတဲ့အပေါ်အကောင်းမြင်မျှော်လင့်ပါတယ်လို့လည်းကုလပြောခွင့်ရသူအေရီကန်နီကိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကလည်းအဲ့ဒီအခြေအနေကိုအနိကဆောင်ကျင်နေပြီးတော့ငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့အားပေးထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောပါတယ်။ကြည့်ကြတဲ့တဲ့နှစ်ပတ်လောက်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တယ်လီဖုန်းဆက်စကားပြောဆိုရမှာနေဆာအခြေအနေတွေကိုပြောဆိုဆွေးနွေးခဲ့တယ်လို့လည်းအစိုးရတောင်းရှိသူကပြောပါတယ်။တနင်္လာနေ့ကတရုတ်အိန္ဒိယနေဆာမှာနှစ်ဖက်တပ်ဖွဲ့ဝင်တွေခန့်ရန်ဖြစ်ပေါ်ရာကအိန္ဒိယသက်သား20တိတ်ဆုံးပြီးတော့18ဦးဒဏ်ရာရခဲ့တဲ့အပြင်အိန္ဒိယသက်သားအတော်များများကိုလည်းတရုတ်တို့ကဖမ်းဆီးထားတယ်လို့အိန္ဒိယဖက်ကပြောပါတယ်။တရုတ်ကတော့သူ့ဖက်ကထိခိုက်သိမ်းဆုံးမှုတရင်မထုတ်ပြန်သလိုတရုတ်နယ်မြေထဲအိန္ဒိယသက်သားတွေဝင်လာပြီးတော့ရန်စတာကြောင့်အခုလိုဖြစ်ရတာဆိုပြီးတော့အိန္ဒိယကိုပြစ်တင်ပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကရေကြောင့်ချက်နာတဲ့ကမ္ဘာနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေနောက်နေလာချိန်မှာအရှေ့တောင်အာရှနိုင်ငံတွေကတရုတ်ရဲ့အကြီးဆုံးကုန်သွယ်ပတ်နိုင်ငံတွေဖြစ်လာပါတယ်။2020ခုနှစ်ပထမ5လတာအတွင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်ရဲ့ကုန်သွယ်မှုကဒေါ်လာဘီလီယံ140အထိရှိခဲ့ပါတယ်။ကြာဟာမနစ်ကုန်သွယ်မှုပနာမာထက်40%ရခိုင်နှုန်းတိုလာတာဖြစ်တယ်လို့တရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကပြောပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်ရဲ့ကုန်သွယ်မှုတမိုးဟာတရုတ်နိုင်ငံရဲ့တစ်ကမ္ဘာလုံးနဲ့ကုန်သွယ်မှုရဲ့15%ရခိုင်နှုန်းနဲ့ညီမျှပါတယ်။ကမ္ဘာဒုတိယစီးပွားရေးအားကြီးနိုင်ငံဖြစ်တဲ့တရုတ်မှာကရောဂါကြောင့်မတ်စတာကချမှတ်ထားတဲ့ကုန်သွယ်မှုတချို့စပြီးတော့ဖြေလျှော့ပေးလာသလိုပိတ်ထားတဲ့စျေးကွက်လုံးတွေကိုလည်းတဖြည်းဖြည်းပြန်ဖွင့်နေပါတယ်။ဗီယက်နမ်နဲ့မလေးရှားအပါအဝင်အာရှနိုင်ငံတွေမှာကရောဂါကန့်သတ်မှုတွေဖြစ်လျှော့ပေးလာနေတာပါ။အနောက်နိုင်ငံတွေမှာတော့ကန့်သတ်မှုတချို့ဆက်ပြီးရှိနေတဲ့အတွက်ကုန်သွယ်ရေးလုပ်ငန်းတွေထိခိုက်နေရတဲ့အပြင်ဝယ်လို့အားတွေလည်းကျဆင်းလာနေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာပြည်ခရံနှစ်နှစ်ကြာကာလအတွင်းရရှိထားတဲ့ဒီမိုကရေစီရေးဖြစ်ထွန်းတိုးတက်မှုတွေအခုခါပြောင်းပြက်ကုန်ပြီလို့လှိလာသူတွေကသုံးသပ်ကြပါတယ်။နီပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်2018ခုနှစ်မှာနိုင်ငံရေးပါတီတတိယအာဏာရခဲ့ပါတယ်။အဲ့ဒီနှစ်မှာပဲကမ္ဘာပေါ်ကအကြီးဆုံးအကြစ်ပြတ်ချဆမှုဆွဲချက်နဲ့ဝန်ကြီးချုပ်ဟောင်းကိုဖမ်းဆီးအရေးယူခဲ့တာပါ။တခါအကျွေးညွန်နေတဲ့အာဏာရကြောင့်တရုတ်ရဲ့ကပလန်းစီမံကိန်းကိုမလေးရှားအစိုးရကဝေဖန်ပြောဆိုခဲ့တာပါ။မလေးရှားမှာအဲ့ဒီလိုသမိုင်းဝင်ရွေးကောက်ပွဲကျင်းပပြီးတော့နနစ်တတိပြင်းထန်တဲ့ဒီကနေ့မှာတော့ရာဒူကဖဲရှားခံရတဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာဟာလွှတ်တော်အမှတ်ပြန်ထည့်လာပါတယ်။1MDB အရှုပ်တော်ဘုကြောင့်တရားရင်ဆိုင်မှုစောင့်နေရတဲ့အချိန်မှာပဲနာချစ်ဘရာဇာလွတ်တော်မှအဖြစ်ပြန်ရွေးခင်ရတယ်လို့ဖြတ်သိမ်းထားတဲ့တရုတ်ရဲ့ကပလန်းစီမံကိန်းထက်ကမလေးတရုတ်အခြေခံအဆောက်အုံစီမံကိန်းလည်းပြန်ပြီးတော့အသက်ဝင်လာတာပါ။တူရကီနိုင်ငံကစပြီးတော့ပြည်သူနိုင်ငံအထိတွေ့မြင်နေရတယ်လို့ပဲမလေးရှားမှာလည်း COVID-19 ကပ်ရောဂါကိုအကြောင်းပြပြီးတော့အစိုးရကအကြီးအကျယ်ဖမ်းဆီးအရေးယူနေတယ်လို့လည်းလူခွင့်ရေးသက်ကြွလှုပ်ရှားသူတွေကပြောပါတယ်။ကယောဂါဆိုင်ရာကတ္တမှုတွေချိုးပေါက်တဲ့အတွဲဆိုပြီးလူပေါင်းထောင်နဲ့ချီကိုမလေးရှားအစိုးရကဖန်ဆီးနေပါတယ်။ဒီအရေးအားအင်းချင်းဖိလစ်ပိုင်နိုင်ငံပြည်ရင်တို့ဖန်ဆီးမှုအများဆုံးလည်းဖြစ်ပါတယ်။မလေးရှားနိုင်ငံကဒီမိုကရေစီစနစ်ပြည်စည်သွားပြီးလည်းလူခွင့်ရေးသမားတွေကပြောပါတယ်။ ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ပြည်တွင်းသတင်းဆောင်မှာပြဖို့ချက်တွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်
အနာရပါတီအနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်တွေရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိဘူးဆိုတာနဲ့ပတ်သက်ပြီးပါတီပြောခွင့်ရကညှင်းဆိုတဲ့အပေါ်တင်ပြပေးသွားပါမယ်။ကျွန်မမိခါပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအနာရပါတီအနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်ရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိတာတွေအထူးသဖြင့်အစ္စလမ်ဘာသာဝင်တွေကိုကိုယ်စားလှယ်အဖြစ်မရွေးချယ်ဖို့ဆောင်ရွက်ခဲ့တာတွေအပေါ်မှာဝေဖန်ချက်တချို့ရှိခဲ့ပါတယ်။အခု2020ရွေးကောက်ပွဲအတွက်ဆိုရင်လေတန်ဖြူစည်ရဲ့မြို့နယ်ကိုယ်စားလှယ်ရွေးတာမှာအစ္စလမ်ဘာသာဝင်တဦးရဲ့ကိုယ်စားလှယ်လျှောက်လာကိုမြို့နယ်ကလက်မခံခဲ့ဘူးလို့ကာယကယ်ရှင်ကမွတ်စလင်မီဒီယာတစ်ခုကိုပြောဆိုထားပါတယ်ဒါပေမဲ့လေအနာရပါတီအနေနဲ့ရွေးကောက်ပွဲကိုယ်စားလှယ်ရွေးချယ်ရမှာလူမျိုးဘာသာကွဲတွေအပေါ်နေရာပေးတာမရှိတာမျိုးချန်လက်ထားတာမျိုးကိုအရင်ကတော့အခုလက်ရှိမှာပါမရှိသလိုခွဲခြားမှုကိုအာမပေးဘူးလို့ဗဟိုကော်မတီဝင်ဦးညံဝင်းက VOA ကိုခုလိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့ပါတီမှာလွတ်တော်ကိုယ်စားလှယ်ရွေးချယ်ရေးနဲ့ပတ်သက်ပြီးတော့မူဝါဒရောလုပ်ငန်းစဉ်တွေမှာရောဘာသာကြားလက်မခံရဘူးဆိုတဲ့ကန့်သတ်ချက်လုံးဝမရှိဘူးအခုအဲ့ဒီလိုတနည်းအားဖြစ်သွားတယ်လို့ဆောင်ရွက်မှာဖြစ်သွားတယ်ဆိုတာကိုတော့ကျွန်တော်မသိပါဘူးအဲ့ဒီဟာလည်းကျွန်တော်သတင်းမရပါဘူးဒါကြောင့်အဲ့ဒါနဲ့ပတ်သက်ရင်တော့ကျွန်တော်ပြောစရာမရှိပါဘူ
းပါတီဘက်ကနေလူရွေးချယ်တာမှာအဆင့်၃၀နဲ့ရွေးချယ်တာဖြစ်ပြီးသတ်မှတ်ချက်စည်းကမ်းချက်တွေရှိပေမဲ့ဒီသတ်မှတ်ချက်စည်းကမ်းချက်တွေမှာလူမျိုးဘာသာကွဲမှုကန့်သက်တာမျိုးမပါဝင်ဘူးလို့ဗဟိုကော်မတီဝင်ပြန်ကြားရေးတော်ဝင်ကမုံရအောင်ရှင်ကလည်းပြည်ဝေကိုခုလိုပြောပြပါတယ
်။သူရွေးချယ်မှုပေါ့လေသူဒေသရဲ့ရွေးချယ်မှုပိုင်းနဲ့ဆိုင်ပါတယ်။ဆိုတော့လည်းပဲကျွန်တော်ဒီလောက်ကတော့လေဒီရွေးချယ်မှုပိုင်းမှာအဆင့်၃ဆင့်ချက်ကြော်ရမယ်လေ။ပထမဆင့်ကတော့မြို့နယ်ပေါ့။ဒုတိယဆင့်ကတော့တိုင်းပြည်မပြည်နယ်ပေါ့။နောက်တတိယဆင့်ကတော့ဗဟိုပေါ့။အဲ့ဒီသုံးခုဖြတ်ကျော်ပြီးတော့မှဒီဟာကအတိပြုမှဖြစ်ပါတယ်။
လူရေးချယ်မှုအစစ်အစင်ကိုအခုလိုပြောဆိုခဲ့ပေမဲ့လေသတ်မှတ်စည်းမျဉ်းစည်းကမ်းတွေနဲ့ပတ်သက်လို့အသေးစိတ်မပြောပြခဲ့ပါဘူး။ပါတီအနေနဲ့ဘယ်တော့မှလူမျိုးဘာသာကွဲမှုကန့်သက်တာမျိုးတွေကိုလုပ်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။မြို့နယ်ရေးချယ်မှုတွေမှာအုပ်စုလိုက်ရေးချယ်မှုနဲ့ပြဿနာကြုံရတာတွေရှိပေမဲ့ဗဟိုအစစ်ရေးချယ်တာမှာတော့တိတ်ချာစနစ်တကျပြန်လည်စီစီရေးချယ်တာဖြစ်သလိုဒီလိုရွေးချယ်တာမှလည်းခိုင်းကနာကွဲရွေးချယ်တာမျိုးမရှိဘူးလို့မုံရအောင်ရှင်ကဆိုပါတယ်။လက်ရှိတန်ဖြူစည်းရဲ့ပြဿနာနဲ့ပတ်သက်လို့တက်ဆိုင်ရာတန်ဖြူစည်းရဲ့မြို့နယ်ဥက္ကဋ္ဌလည်းဖြစ်ကြည်တူးလွတ်တော်ကိုယ်စားလှယ်ဦးညံဟိန်ကိုဆက်သွယ်မေးမြန်းလာမှာတော့ဖြစ်စဉ်ဖြစ်ပွားခဲ့တာမှန်ပေမဲ့ဆွဆွဲသူရဲ့ဂုဏ်သိက္ခာကိုငဲ့လို့ဘာကူမှထပ်မံဖြေရှင်းတာတွေမလုပ်ဖြစ်တာဖြစ်တယ်လို့သူကဆိုပါတယ်။သမတ်စီမင်းစီကံနဲ့မညီလို့မရွေးချယ်တာသာဖြစ်ပြီးလူမျိုးဘာသာကွဲမှုရွေးချယ်မခံရတာဖြစ်တယ်လို့ဆွဆွဲသူရဲ့ပြောဆိုချက်ဟာလုံးဝမှားရင်လေလို့လေသူကဆိုပါတယ
်အကုန်လုံးနားလည်အောင်ပြောလိုက်မယ်တမချာမှာပဋိပက္ခလူမျိုးကြားနေတယ်လို့ကလို့သူပြောတော့ကောနော်ကိုကူသူကအရအဓိကအရသာသူသူဦးတည်လိုက်တာအဦးတည်တော့ခဏတော့လိုက်တဲ့ရှိစံအမီဒီယာကသူဂျပန်ကောင်းနဲ့တောင်းဖားတာပါပဲအဲ့တော့အကောင်းဆုံးလည်းလေလိုက်ပေါ့တမချာလည်းဒီလာကြည့်ကြတော့ဒီအစ္စလမ်ဘာသာဝင်တွေနဲ့ပတ်သက်လို့သူကမျိုးလူတူကိုနေထိုင်ဆက်ဆံကြတာခိနေတော်လို့လူမျိုးကြားဆက်ဆံတာလို့ရှိမရှိဘူးလလိလာလားရှိမှာပေါ့ပြောစရာလည်းမလိုဘူးဘာမှဖြစ်နေတာမဟုတ်တဲ့အတွက်ဘာမှဖြစ်ရှင်းဖို့မလိုဘူးကျွန်တော်တို့ရတော့
လက်ရှိမှာတော့အနာရပါတီအနေနဲ့သက်ဆိုင်ရာမြို့နယ်အလိုက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအမည်စင်းရင်တင်းတင်းတော့ကိုတနေ့ကအပြီးတက်ခဲ့ကြပါတယ်ရွေးချယ်တာမှမငြင်းမြဘူးဆိုတဲ့အတန်တွေနဲ့ဝေဖန်မှုတွေထွက်တာတွေတော့ရှိခဲ့ပါတယ်။ဒီတင်ပြလိုက်တဲ့စည်ရင်းတွေထဲမှာဘသူတွေကိုရွေးချယ်သွားမလဲဆိုတာကတော့အစဉ်စဉ်စစ်ဆေးရမှာဖြစ်ပြီးရွေးကောက်ပွဲဝင်မဲ့ပါတီကိုယ်စားလှယ်စည်ရင်းကိုတော့ဂျွန်လာကုံမာတာဗဟိုကော်မတီကထုတ်ပြန်သွားမယ်လို့ပါတီဘက်ကဆိုပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်တွင်နိုင်ငံရေးပါတီတွေအနေနဲ့2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေကြရမှာရခိုင်ပြည်နယ်မြောက်ပိုင်းကဖိပခတ်ဒေသတွေမှာရွေးကောက်ပွဲလုပ်နိုင်မှာမလားဆိုပြီးစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မအင်တနာထွန်းပါ။ရခိုင်ပြည်နယ်မှာရွေးကောက်ပွဲအတွက်ရခိုင်မှာအင်အားအကောင်ဆုံးပါတီဖြစ်တဲ့ရခိုင်အမျိုးသားပါတီကအဓိကစပြီးပြင်ဆင်နေပြီဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရွေးကောက်ပွဲကဖြစ်နိုင်မဖြစ်နိုင်မသေချာသေးတဲ့အနေအထားဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အင်းနုစိန်ကပြောပါတယ်။ และสิ่งนี้เป็นมาบริปักษ์พิเศษที่ตาเรียมยาดีชินีบีสิ่งที่มูเรียนยานีราชาชวารีจะบีสิบเอ็ดสามโมกเกษตรสังเกตุการณ์ทวีมยานีตลอดลงช่วงนี้ชินีอาจจะเยี่ยมชินีด้วยเมื่อสนาชินีมีชีระไม่ยอมติดสัตว์ดาสังเกตตาเรียป่าวเองช่วยกับเปลือกสายดูสังเกตุไม่หมดแค่เนื้อหลุดถอยนุ่งเสียงสวาเล
ช่วยกับเพื่อนมาจิ้มปลาในเราเด็กมันยังไม่ต้องพูดเรื่องมาพี่อ้าวส่วนนี้พี่ชาวบ้านเราเป็นแม่มาเอาเงินไปปูซัวเรนี่ถ้าจะคุยพี่ลาเรื่องดอกอินุสัญญาต้องตบไปเอ้ยช่วยกับเพื่อนตาเนี่ยมาตีลงในตัวพี่มันจิ้มปลาบุกเข้าไปเนี่ยแล้วชีอุ้งช่วงนี้สัวฮะก็มาติดขาจ้าเสียเสียตัวอ่ะพี่ตัวช่วยกับเพื่อนมาจิ้มปลาในเราเด็กมันยังไม่ต้องพูดเรื่องสุดเพื่อนไปบ้านเจ้าพี่อาจจะเลยเสียนั่งยังอยู่นั่งยังยิ้มเนี่ยพี่ ဒါပေမဲ့တခါတခါဆိုးရတဲ့အနေအထားကိုတော့ဗေဒီအနေအထားရတုံးသက်လို့ရပါတယ်
။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဒေသမှာအဓိကပြိုင်မဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကိုရွေးကောက်ပွဲကော်မရှင်ကဝင်ရောက်ရှင်ပြိုင်ဖို့ခွင့်ပြုချက်ချမပေးဘူးလို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းက VOE ကိုပြောပါတယ်။မွတ်စလင်လူထုကိုအခြေခံတဲ့အဲ့ဒီပါတီဟာ1990ပြည့်နှစ်ရွေးကောက်ပွဲတုန်းကအနိုင်ရကိုယ်စားလှယ်တွေရှိခဲ့ပေမဲ့ပါတီပြန်မှတ်ပုံတင်ပြီး2015ရွေးကောက်ပွဲမှာတော့ဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူး။သူတို့ပါတီအနေနဲ့ကိုယ်စားလှယ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေသေးတယ်လို့ဦးကျော်မင်းကပြောပါတယ်။
နိုင်ငံတော်သမ္မတရောနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရောကော်မရှင်ရောသုံးခုစလုံးကိုကျွန်တော်စာရေးထားတဲ့ဒီကိစ္စကျွန်တော်တို့ကိုရှင်းပြဖို့နံပါတ်ကုမကြောင်းမပြောင်းဘူးမဲထဲခွင့်လည်းမရဘူးအရေးခံခွင့်လည်းမရဘူး15ကနေစပြီးတော့ဒီအရင်ရွက်ကောက်ပွဲအားလုံးမှရတယ်လူလာရရတဲ့နေ့ကနေ2010အထိရွက်ကောက်ပွဲအားလုံးမှကျွန်တော်တို့ဝင်ပြိုင်နေတယ်မဲထဲနဲ့နိုင်ငံသားစစ်တီပဲနောက်ပိုင်းမှာစီအစိုးရကကျွန်တော်တို့ကိုနိုင်ငံသားအသေးချင်မှုပေါ့ကွာလည်းမဲထဲခွင့်မပြုဘူးဒီခံခွင့်လည်းမပြုဘူးကျွန်တော်တို့လက်ထက်မှာရှိတာမြို့သားမှတ်ပုံတင်ပြပါတယ်အားလုံးသိလိုက်တယ်ပါနိုင်ငံသားစီစီကပြောင်းလဲရင်လည်းထုံမပေးဘူ
းဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီဟာ1990ခုနှစ်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းရိုဟင်ဂျာဒေသမှာလက်တော်အမှတ်၄နေရာရခဲ့ပြီး2013ခုနှစ်မှာနိုင်ငံရေးပါတီအဖြစ်တည်ဝင်ပြန်မှတ်ပုံတင်ခဲ့ပါတယ်2015ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်တော်တော်များများဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူးအာနာယာ energy ပါတီကတော့ရခိုင်ပြည်နယ်နေရာအလုံးနှီးပါရှင်ပြိုင်မှုရှိပေမဲ့ရခိုင်အမျိုးသားပါတီလောက်ဒေသတွင်းမှာလူလူထောက်ခံမှုမရရှိပါဘူးရှင်ကျမအိတ်တနာထွန်မှာရခိုင်ပြည်နယ်ကနေသတင်းပေးပို့တာဖြစ်ပါတယ
်။မြမစစ်တပ်ကိုကလေးစစ်သားစုဆောင်းသုံးချရဲ့လက်နက်ကင်စင်းရင်ကနေပြဖြတ်လိုက်ပြီးတော့ကုလသွင်းမှုချုပ်ရဲ့အစိုးရကသာမှပြောလိုက်ပါတယ်။ဒါပေမဲ့လည်းဂတိကဝတ်တွေအတိုင်းတတ်မတော်ကဆက်လုပ်ဖို့နဲ့တိုင်းလားဒေသတွေမှာလည်းကလေးစစ်သားအုံပြူရာတွေမရှိအောင်လှုပ်ဆောင်ဖို့လည်းအရပ်ပတ်နဲ့နိုင်ငံရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါကလေးတငယ်များလက်နက်ကင်များနဲ့ပဋိပက္ခဆိုင်ရာ2020ခုနှစ်ကုလအစိုးရကသာမှမြမစစ်တပ်ကိုပြဖြတ်လိုက်တာကိုတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ကလေးတငယ်ရဲ့အရေးလုံးနေတဲ့သူတွေကကြိုဆိုလိုက်ပါတယ်။ကလေးစစ်သားစုဆောင်းတာရောချသွားတာစုဆောင်းတဲ့ကိစ္စတွေကိုဖော်ထုတ်ပြီးအစိုးရထပ်ပါမယ်ဆိုတဲ့သဘောတူညီချက်ကိုလိုက်လာတာဒီအချက်တွေနဲ့ပြဖြတ်လိုက်တာပါ။ဒါပေမဲ့အစိုးရအနေနဲ့အသိပေးတာတွေလုပ်တာတိုင်းသားရေဒီယိုသတင်းဌာနတွေကလည်းအသိပညာပေးတာတွေလုပ်နေပေမဲ့လည်းဒီလိုကိစ္စတွေဖြစ်လာရင်တိုင်းခြားမှုပိုင်းကအခုချိန်ထိအားနည်းနေရလို့Save the Children ရဲ့ကလေးတငယ်ကဝေးဆိုင်ရာအစီအစဉ်မှုဖြစ်သူဒေါ်ညင်းညာဝင်းက VOE ကိုပြောပါတယ
်။အဝင်ရလူချင်းတော့လုပ်နေပေါ့နော်။တို့ဘေးပုတ်တွေထားနေ။ဟိုကားစိတ်တွေမြေထားတွေထားပါတော့တို့စတန်ဓာတ်တွေမှာလည်းဘေးပုတ်တွေထားနေ။တို့တော့လည်းပဲဘလောက်ရှိပေါ့နော်။ဒီအောက်ထည့်လည်းပဲရှိအဝင်ရလူချင်းကကြတော့လေ။အနေနဲ့အတွက်ကြောင့်ကျွန်မမြင်တာကတော့ဟိုဒီတိုင်းရင်းသားတွေနေတဲ့နေရာမျိုးတွေမှာဆိုလို့တိုင်းရမယ်ဆိုတဲ့ဟာမျိုးကလည်းအဝဲဖြစ်လာမှုဖြစ်လာလေဒါစစ်တမ်းောက်တာမရှိဘူးပြောရမယ်ဆိုရင်လေသူ့ဆိုင်လိုက်တော့မှာတော့ဒီကလေးစစ်သားအုံပြုတာဒါမှမဟုတ်ရှင်စုပေါင်းတာကကျောင်းဝင်ပါဘူးဆိုတဲ့ဟာကိုဟိုဥပဒေကပြတ်ချင်းလိုက်တယ်ဆိုတော့ဒါကတော့အတားချက်ပေါ့နော်ရှေ့ဆက်ပြီးတော့အဝဲနဲ့လူကြီးများတော့ပုံလုံးအောင်လေတို့ကျမတော့ထင်တယ်ပေါ့နော
်အစိုးရမဟုတ်တဲ့တိုင်းသားလက်နက်ကိုင်ကြီးတွေကဆိုရင်မွန်ပြည်သက်ပါတီဟာ2000လောက်ကဆွစ်ဇာလန်နိုင်ငံဂျနီဗာကောအဖွဲ့နဲ့ကလေးစစ်သားသုံးမပြူရဲ့ကိစ္စကိုလက်မှတ်ရေးထိုးထားပါတယ်။အလားတူပဲရှမ်းပြည်ထွတ်တော်ပါတီရှမ်းပြည်တပ်မတော် RCSS SSA က2019နိုဝင်ဘာ29မှာဂျနီဗာကောအဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ပြီးကရင်အမျိုးသားထွတ်တော်ပါတီချင်းမျိုးသားတပ်ဦးပုပ်ဦးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နဲ့ကရင်အမျိုးသားအစည်းအရုံးတို့ကလည်းကလေးတငယ်ကာဝယ်ရေးစာချုပ်မှာအသေးစိတ်လက်မှတ်ရေးထိုးထားတာပါ။မ မြန်မာစစ်တပ်ကိုကလေးစစ်သားစင်ကနေကုလားဖွဲ့ချုပ်ကပြစ်ပြလိုက်တဲ့အပေါ်မွန်ပြည်သက်ပါကြီးကကြိုးစားလိုက်ပြီးတကယ်တမ်းလဲလက်နက်ကင်ဖွဲ့တွေကလက်တွေ့မြေပြင်မှာစာချုပ်တော်အတူညီချက်တွေကိုအတော့ဝင်မှုရှိအောင်လိုင်းနာဖို့လိုရလို့ပါတီရဲ့ဘိုးဘိုးနိုင်ငံရေးတာဝန်ခံနိုင်အောင်မင်းကြီးကဖွေရွေးကိုပြောပါတယ်
ဒါပေဖြစ်လိုက်တော့ကောင်းပါတယ်ဒါမှလည်းသူတို့ချက်ချက်ပြလို့ရည်ကြီးတယ်တကယ်မြေချင်းချင်းမိမာရောတကယ်ခရစ်စတာမရှိဘူးဆိုတာဒါမရှိအောင်တော့ဆက်စစ်ချက်စစ်ပြီးတော့ကျွန်တော်ကဖော်လို့ဖို့ရည်ကြီးတယ်ပေါ့နော်ဟိုလက်မှတ်ထိုးတာပြီးတော့ဒါရဲ့မလိုက်နိုင်ဘူးဘယ်လိုလို့ယူမှုလုပ်မလဲဆိုတာလည်းလုပ်ရည်ပြရမှာပေါ့နော်နေသားတောင်းတက်ဒီတိုင်းသားလက်နက်ကင်ကြီးချမှာတော့ကလေးစစ်သားရ ယ်မြန်မာမျိုးသားလူ့ခွင့်ရေးကော်မရှင်ကတော့အုတ်သိန်းသူသူတို့စီကိုတိုင်ကြားလာရင်ကာကွယ်ဥစည်းဌာနနဲ့ညှိနှိုင်းဆောင်ရွက်ပေးရလို့တောင်းအောင်ရှိသူတို့က VOA ကိုပြောပါတယ်လနကိုင်ပြည်ပခရီမှာကလေးတွေကိုတုံးချတာရက်တံမို့ကလေးတငယ်ခွင့်ရမြဆိုင်ဟာကွန်ဗင်းရှင်းရဲ့နောက်ဆက်တွဲအခြေပြစာချုပ်ကိုလည်းမြန်မာနိုင်ငံက2019နှစ်ကုန်ပိုင်းမှာရေးထိုးထားတာပါစာချုပ်သဘောတူညီချက်မှာဆရှင်းနှစ်အောက်တွေကိုတက်အင်အားစုဆောင်တာမလုပ်ဘူးနဲ့ပြည်တွင်းဥပဒေမှာလည်းသဘောတူထားတဲ့အချက်တွေကိုထည့်သွင်းရမှာဖြစ်ပါတယ်ကုလတွင်းမှုချုပ်ရဲ့ကလေးစစ်သားအုံပြုမှုစီရင်ထဲမှာမြန်မာတပ်မတော်ကိုပိတ်ဖြတ်ထားပြီးမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့ကတော့ဒီစီရင်ထဲမှာဆက်ရှိနေုံဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတရင်ပြပို့ထားတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်လေးကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်လေးကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်မှုမြင့်တက်နေတာကြောင့်နယ်စပ်ကနေပြန်ဝင်လာမဲ့သူတွေလက်ခံဖို့အတွက်တမူးမျိုးကန်တွေစိုးရိမ်နေတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့ကန့်သတ်မှုတွေဖြေလျှော့လိုက်ချိန်မှာရောဂါကူးစက်ပြန့်နှံ့မှုနှုန်းဟာစံချိန်တင်မြင့်တက်လာပြီးဆေးရုံနေရာအခက်အခဲတွေကြုံလာတာကြောင့်ယထာတွဲတွေကိုပါဆေးရုံဆောင်အဖြစ်အသုံးပြုဖို့စီစဉ်နေရတာပါဒီအချိန်မှာအိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသား100ကျော်ဟာစကိုင်းတိုင်းဒေသကြီးတမူးနယ်စပ်ကနေပြန်လာဖို့ရှိနေကြောင်းတမူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်နိုင်ဝင်းကပြောပါတယ
်လက်ရှိကျွန်တော်တို့ဒါအတိုင်းကိုတင်ပြထားတာ109ဦးပါသူတို့ကကျွန်တော်တို့မြန်မာနိုင်ငံသားတွေပေါ့နော်အိန္ဒိယနိုင်ငံထဲမှာသွားပြီးမှတရားဝင် passport visa နဲ့သွားတာလည်းရှိတယ်ဒီတရားမဝင်သွားပြီးမှအလုပ်လုပ်တာလည်းရှိတာပေါ့နော်အဲအဲ့ဒီမြန်မာနိုင်ငံသားတွေပါဘယ်ရင်လောက်လဲဆိုတော့ကျွန်တော်တို့ဒါတိုင်းဒေသကြီးကနေကျွန်တော်တို့ဒါလက်ခံဖို့ခွင့်ပြုပြီဆိုရင်ကျွန်တော်တို့စလက်ခံမှာပါလောလောဆယ်တော့အတိအကျတော့မသိရသေးဘူး
အိန္ဒိယနိုင်ငံကိုရောက်ရှိနေသူတွေဟာကျန်းစာတင်ကျောင်းသားတွေရှိတယ်လို့ရကန်းအလုပ်သမားတွေလည်းပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကတော့အိန္ဒိယနိုင်ငံနာဂါလန်ပြည်နယ်ကနေကျန်းစာကျောင်းတက်နေသူ6ဦးနေဆက်ကနေတရားဝင်အကြောင်းကြားတာမရှိဘဲပြန်လည်ဝင်ရောက်ခဲ့တာရှိပြီးလောလောဆယ်သူတို့ကိုတမူးပြည်သူစေယုံကြီးမှစစ်ဆေးစောင့်ကြည့်နေပါတယ်တမူးဒေတာကန်တွေကတော့အိန္ဒိယကပြန်လာသူတွေကတဆင့်ရောဂါကူးစက်မှာကိုစိုးရိမ်တာတွေရှိနေကြောင်းတမူးမျိုးနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောက VOA ကိုပြောပါတယ
်။အိန္ဒိယဆိုရင်တော့ကျွန်တော်တမူးကဒီကစိုးရိမ်စိုးရိမ်တာပေါ့နော်။အခုဟာ19ရောက်ဆိုတာလေကျွန်တော်လည်းကြားတာပေါ့နော်။ကိုကြားတော့ခါကြတော့ဒီလိုခံစားရမှထားမယ်ဆိုမျိုးလည်းကောင်းပါလိမ့်မယ်။ဆမကမင်းကြီးတော့မှလို့တော့ကံကြတာဒီမှာလေဒီရတာကံကစားဖို့ပွန်ပြာဖွဲ့ရရှင်ကြီးတော့မတော်ပြီးတော့စာတင်နေတယ်။ဘာလို့ဆိုကျွန်တော်အတိအကျဆိုတော့ပြည်သူရအများစုကလက်မခံရဘူးတရားကိုရဖို့ဆိုရင်လည်းဆိုရင်ကျော်လေးကြီးနေတာပေါ့မဟုတ်ဆိုရင်ကြီးနေတာဟာအိန္ဒိယဘက်ကလာနေဆိုတော့လုံးဝကံကြွနေတဲ့ဘောပဲဆိုတာတော့လေ
တမူးမြို့မှာထိုင်းဘက်ကပြန်လာသူတွေကိုထားရှိရဲ့ quarantine center တစ်ခုရှိကြောင်းနဲ့အိန္ဒိယကပြန်လာသူတွေကိုတော့သူတို့ဇာတိကိုချက်ချင်းပို့ဆောင်တာမျိုးကိုပြည်သူတွေကလိုလားနေကြောင်းပြောပါတယ် တမူမိုးရေဆက်ဆက်နေတဲ့မြန်မာအိန္ဒိယနယ်စပ်ကိုမလကရေကစတင်ပိတ်ခဲ့တာဖြစ်ပြီးလက်ရှိနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းကကိုဗစ် -19 ရောဂါကူးစက်မှုအခြေအနေကိုအင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းကအခုလိုပြောပါတယ်
မေလ73ရက်နေ့ရှိမှာပိုဇတိဖြစ်တဲ့လူ9ယောက်ပဲရှိတာ။ဒါပေမဲ့မေလ73ရက်နေ့နေပြီးတော့လေယာဉ်များ၊ရေထားဘတ်ကားတွေနဲ့အိန္ဒိယနိုင်ငံတွင်းမှာရှိတဲ့တခြားပြည်နယ်ကလူတွေကိုလက်ခံလိုက်တဲ့အချိန်မှာအခုလူအလုံးလက်ခံတာ3000ကျော်လောက်ရှိပြီလို့ပြောရဲ။အဲ့ထဲမှာ14000လောက်ဖြစ်သေးတဲ့နေရာမှာ909ယောက်ဒီနေ့မနေ့က509ယောက်ပိုဇတိဖြစ်ဖြစ်တယ်လို့ပြောတယ်။ဒါပေမဲ့တိကျအားတော့မရှိသေးဘူ
း။တခြားပြည်နယ်တွေကနေမဏိပူရပြည်နယ်ကိုပြန်လာသူတွေကိုပြည်နယ်ကျန်းမာရေးဌာနကဓာတ်ခွဲနမူနာရယူစစ်ဆေးကြောင်းခရိုင်16ခုရှိတဲ့အနက်ခရိုင်တိုင်းမှာကွာရန်တင်းစင်တာတစ်ခုကနေ3ခုထားရှိပြီး14ရက်ထားစောင့်ကြည့်နေကြောင်းနဲ့ရောဂါပိုးတွေ့ရှိသူတွေကိုဆေးရုံကတည်ထောင်ဆောင်တွေမှာထားရှိကြောင်းပြောပါတယ်။လက်ရှိမြန်မာနိုင်ငံတမူးမြို့မှာအိန္ဒိယနိုင်ငံသား10ဦးဟာအိန္ဒိယဘက်ကအာဏာပိုင်တွေကလက်မခံတာကြောင့်နေရက်မပြောင်းနိုင်ပဲရှိနေပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်ခံရသူ 3,500 ကျော်ရှိပြီးသေဆုံးသူ 11,000 ကျော်ရှိနေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့မီဇိုရန်ပြည်နယ်မှာတော့ကူးစက်ခံရသူ121ယောက်နဲ့အခြားမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နာဂလန်ပြည်နယ်မှာတော့169ယောက်ရှိပြီးအဲ့ဒီပြည်နယ်တွေမှာသေဆုံးသူမရှိကြောင်းစည်ရင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကြောင့်ရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်နေပြီးမြန်မာနိုင်ငံဟာကိုဗစ်အလုံးခီးသွွားလုပ်ငန်းပြန်လည်ဖွံ့ဖြိုးဖို့အလားအလာအကောင်းဆုံး9နိုင်ငံထဲမှာပါဝင်နေတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်။ကျမကတော့စုစုပါ2018-2019 ခုနှစ်မှာမြန်မာပြည်ကိုလာရောက်လည်ပတ်တဲ့ကမ္ဘာလှည့်ခရီးသည်ဒေသကျော်ရှိခဲ့ပြီးသူတို့သုံးစွဲခဲ့တဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိခဲ့ပေမဲ့အခုလိုကိုဗစ်ကပ်ရောဂါကာလ2020မှာတော့ခီးသွွားလုပ်ငန်းအလုံးရပ်တန့်လိုက်ရတဲ့အခြေအနေကိုရောက်ခဲ့တာပါအခုနှစ်ဇန်နဝါရီလတုန်းကဝင်ရောက်ခဲ့တဲ့ပြပခီးသည်၄သိန်းကျော်ကနေဧပြီလအရောက်မှာတော့ခီးသည်တရားမပြည့်တော့တဲ့အနေအထားဖြစ်သွားတယ်လို့သိရပါတယ
်ဟုတ်ပို့လည်းပြောရင်ဩဂတ်စက်တင်ဘာအထိပြပခီးသွားသာဖို့မျှော်လင့်ချက်အင်တာနက်တွေချိန်မှာဟိုတယ်နဲ့ခီးသွားလုပ်ငန်းတွေမျှော်လင့်ချက်ပြည်ရင်းခီးသွားပဲဖြစ်ပါတယ်။ကျွန်တော်အားလုံးသတိပြုရမယ့်အချက်ကကိုဗစ်လွန်ကာလနဲ့ပတ်သက်လို့ဘယ်သူမှအတွေ့အကြုံမရှိသေးပါဘူး။ဒါနဲ့တေချာကတော့ဟိုအရင်လိုတိတ်ပြီးတော့လူတွေတအားရှုပ်ထွေးပြီးကြက်တက်နေတဲ့ကြံ့ညံ့နေတဲ့နေရာတွေကိုသွားလို့လာတဲ့တဘာဝပတ်ဝန်းကျင်နဲ့နှီးဆက်ပြီးတော့လေဝင်လေထက်ကောင်းပြီးတော့ဆိုရှယ်ဒစ်ဆက်စင်းလုပ်လို့ရတဲ့နေရာတွေကိုသွားလာတာပုံများလာမယ်လို့ကျွန်တော်ယူဆပါတယ်။
ဒါကတော့အစိုးရရဲ့စတုထတာတနစ်တာကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ရှင်းလင်းပွဲမှာဟိုတယ်နဲ့ခီးသွွားလာရေးဒုဝန်ကြီးဦးတင်လက်ပြောသွားတာပါ။ရပ်တန့်လိုက်ရတဲ့ခီးသွွားလုပ်ငန်းကိုပြန်လည်အသက်သွင်းဖို့ရာ COVID-19 relief plan ကိုရေးဆွဲပြီးလို့သူကဆိုပါတယ်။တဘာဝခီးသွွားအဖွဲ့ချုပ် UNWTO ရဲ့စီရင်အရာခီးသွွားလုပ်ငန်းအမြန်ဆုံးဖွံ့ဖြိုးတိုးတက်လာတဲ့နိုင်ငံ20စီရင်မှာမြန်မာနိုင်ငံကထိပ်ဆုံးမှာပါဝင်နေပါတယ်။အဲ့ဒါအပြင်မြန်မာနိုင်ငံဟာကိုဗစ်အလုံးခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအလားအလာအကောင်းဆုံး9နိုင်ငံစီးရင်ထဲမှာပါဝင်နေတယ်လို့အမေရိကန်နိုင်ငံရဲ့စီးပွားရေးမဂ္ဂဇင်းတစ်ခုဖြစ်တဲ့ Fox News မဂ္ဂဇင်းထဲမှာပါဝင်တဲ့အချက်ကိုဒုတိယဝန်ကြီးကကိုးကားပြောသွားတာပါကိုဗစ်လွန်ကာလမှာတော့ခီးသွွားလုပ်ငန်းတဘာဝဟာပြောင်းလဲသွားမှာဖြစ်လို့ခီးစဉ်အသစ်တွေဖော်ဆောင်နိုင်မှုအတွက်ကိုလည်းဆောင်ရွက်နေတယ်လို့ကြားပါတယ်ဒီပါခီးသွွားဝင်ရောက်မှုနဲ့ပါလို့ဒေတာဆိုင်ရာခီးသွွားလုပ်ငန်းတွေမှာဝင်ငွေရရှိမှုအပိုင်းဟာလည်းလျော့နေသွားတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဒုညွှန်ချုပ်ဦးအောင်ရေးဟန်ကအခုလိုပြောပါတယ်
။အဲ့တဲ့ဝင်ရောက်မှုနှိုင်းရှင်ချက်မှာဆိုလို့ရှိရင်တော့ပြီးခဲ့တဲ့အလားတူကာလပေါ့နော်2019ခုနှစ်ဇန်နဝါရီလကနေမေလထိဝင်ရောက်ခဲ့တဲ့ဧည့်သည်ရဲ့2020ခုနှစ်ဇန်နဝါရီလကနေမေလထိဝင်ရောက်ခဲ့တဲ့ဧည့်သည်တွေမှာဆိုလို့ရှိရင်စုစုပေါင်း55ရာခိုင်နှုန်းလျော့နေစာဆင်းသွားခဲ့ပါတယ်။အဲ့တော့ခီးသွွားလုပ်ငန်းရဲ့ဧည့်သည်တွေဝင်ရောက်မှုကျဆင်းသွားတာနဲ့အတူကျွန်တော်တို့ဝင်ငွေရရှိမှုမှာလည်းကျော်နဲ့ကျဆင်းသွားတာရှိပါတ
ယ်။မြန်မာပြည်ရဲ့ဝင်ရောက်လည်ပတ်တဲ့ပြပခီးတဲ့ဥယျာဉ်ဟာ2018တုန်းက 3.5 တန်းကျော်ဝင်ရောက်ခဲ့ပြီး2019ခုနှစ်မှာတော့ 4.4 တန်းလေးပါတိုးလာတာပါ။လာမယ့်ဩဂုတ်လကနေနှစ်ကုန်တဲ့အထိပြပခီးတဲ့တွေဝင်ရောက်လာမယ်ဆိုရင်ဗီဇာချင်းလျှော့ချပေးတာအပြင်ကန့်သက် area ဖြေလျှော့ပေးပြီးခီးသွားလုပ်ငန်းနဲ့ပတ်သက်တဲ့အခြေခံအဆောက်အုံတွေကိုအစင်းမြှင့်တင်သွားဖို့ရှိတယ်လို့ဆိုပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ကိုဗစ် -19 အရေးပေါ်ကာလထိုင်းမှာစီးပွားရေးနဲ့အလုပ်ကိုင်ဆုံးရှုံးနေတာမှုတွေဖြစ်နေတာကြောင့်ထိုင်းမှာနေဆက်မဲဆောက်နဲ့တဆောင်ရမ်းမြို့နယ်အတွင်းကဆက်လီဂိတ်တွေပြန်ဖွင့်ပေးဖို့အတွက်ထိုင်းကုန်တယ်တွေနဲ့မြန်မာကုန်တယ်တွေက Tang Su Nidarabu disabiva me, Sama e mava, Tanyama neze, Mesa Miauri, Chakure, Ligay de Petara, Tola Niva Sinivavi, Dietwe, Neza, the Nine Vine Lunijare, Tanya Nema, Siwa Lunga Sini, and Nine.
ซงชงเนี่ยน่ะหมู่ริโกยืนใส่ได้บาเลยแม้ซอมญุเนี่ยด้วยเนเซ่ฉีใส่กุมพิสีฤตินด้วยนี่จ้ะเดไทหลงงั้นฉินนี่ฮะแม้ซอมญุไปโกเสร็จเลยไกติเปลี่ยนพ่นไปโกด้วยจ้องสุนนี่จ้ะบาเลยเดร้อนมากก็ต้องลูกน้องทั้งชาวบ้านที่อยู่เดี๋ยวถ้าธรรมชาติอ่ะเดี๋ยวร้อนหมดครับต้อง 3
เดือนกว่าแล้วซงชงเนี่ยน่ะดูฤกะจนเราเนี่ยไม่เข้าป่าวจนเราลูกก็ไม่คู่นี่แหละอุตมะฤก็ ในงานเนื้อสัตว์สีบอยก็ลงในจ่าเลยในงานด่าเรื่องอารมณ์ทุกข์ยังในจ่าเราบ้างจนเราเลยเสร็จเลยกี่ปีมาปุ๊บแต่สิ่งที่เช่นเนี่ยเว้นบ่าวที่เราทับอยู่อาวิสุบีทั้งบ้านเนี่ยเดือดสุดตัวเราบ้างเนื้อสัตว์ในกี่ที่การเนี่ยจะเช่นเนื้อมาเป็กกูจีมาส่งปูนี่เลยกุมพิสิริอารมณ์ฮะกุมจีน่ากาจีเรนเนี่ยพังก้อนนี่ลานี่เราบ้างอันนี้เราต้องมาเราจะเป็นอะไรก้าวหนึ่งเนี่ยจะไปยึดต้องจุดวิจารณ์ที่สิ่งที่เป็นไป
เนื้อสัตว์ในกิจการนี้จะเช่นเนื้อมาเนื้อเป็กกูจะเป็นงานในลาเรกองพิสิริผู้สั่งนี่เลยเนื้อมากองเดือดอุกาโรคุลุกเยาว์เลยบ้ามาเล่นลมยาวมามีเนื้อสัตว์นักผู้ลงอังเกิดไปงานเลยค่ะจารองบดีว่ากูจะตัวละมุมมาชี้เลยค่ะจารองเจ้าลองใส่เนื้อมาเลยว่าการใส่เนื้อมาดีว่าการใส่เนื้อมาเราดีเอาการในตัวเราทำเสร็จไปสิเดียบ้ามาตัวลมยาวนี่ใช่ป่าเลยจะบ้านต้องทำพิสิริป่าเลยเอามาคนในน้ำปงนี่
ถ้าในงานมาเลยกูไปโยกันนอกจากกูเสร็จตัวเต็มสองตัวไม่ใช่หรอจ้าโยกันเที่ยวนั้นวิสุบีสุยากาจินยาทาบีกูไปกันละยามาถอยอเมงกูเลยจะได้ไล่ไปในงานด้วยสีวายเลี้ยงงานนี่กูเลยจะมาอีสีกันจะดีเนี่ยยี่ลูกคนผิวทาบาร์เลยทาบีขี้ก้อนลายเนี่ยสีวายลูกแก่หมู่ยี่จะลูกคนเป็นเด็กวิสุโลเนื้อจะเกิดชัดน้ำหมู่ยี่เปลี่ยนเพื่อนเป็นผู้ตรวจทั้งกองเดรีกาเนื้อเลี้ยนนี่จ้าละบ้าและชิมาโร ไทยเนี่ยมาในงานสุยาฤกษ์ก็รอเนื้อสัตว์ลีกิจเปลี่ยนเพื่อนไปมาเป็นสุราบุตีจ้าเลยพี่มาเป็นนายดีเวชินีบาร์ดีเลยถ้าพี่กงในเหล่านายอะไรดูเรื่องพวกเลยกงจ้าเจดีชิอาจ้าในแพทย์กงเดรีสงชงเนี่ยนามุลีพิลาบาร์เลยไทยเนี่ยมาเนื้อสัตว์กงเดรีมาเอาแล้วสัตว์ลีกิจหาเลยยี่บาร์เลยสิวายเลี้ยงเอาตัวผู้เลี้ยงพิบาร์เลยไทยเนี่ยมาเนื้อสัตว์มาเอาแล้วลีกิจปองต้องใจเทมันเนี่ยชิบาร์เลยแต่ว่าเจ้าก็รอกงจีปุ๊บ ပုံမှန်တိုင်းသွားလာနေစေဖြစ်ပါတယ်အခုလိုမျိုးအောက်လန်းဆက်လေဂိတ်တွေမှာစီးပွားရေးလုပ်နေသူတွေ၊နေဆက်မှာအလုပ်လုပ်ကိုင်စားတောက်နေသူတွေ၊နေသွားညပြန်အလုပ်သမားတွေကတော့ကိုဗစ်အရေးပေါ်ကာလ၃လတာအတွင်းစီးပွားရေးဆုံးရှုံးနေတာမှုတွေအပြင်အလုပ်လက်မဲ့တွေလည်းဖြစ်ကုန်ရပြီးနေထိုင်စားတောက်ရေးတွေလည်းခက်ခဲလာနေပါတယ်။ကျမမအေးမှထပ်မြမနေဆက်ကနေသတင်းပေးပို့နေတာပါ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုSmartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
သွားကြပါရှင်ဘုဆလနာစညာမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာကလဆိုတဲ့အခေါ်အဝါဟာခွဲခြားမြင့်ချဆက်ဆံတဲ့သဘောဖြစ်လို့ခေါ်ခံရသူတချို့ကပြောင်းလဲခေါ်ဖို့ပြောလာကြပါတယ်ဒီအဆုံးတော့ဘယ်အချင်းကစားပြီးဘယ်လိုအတိတ်ပဲနဲ့ဆုံးနှုံးခဲ့တာလဲဘာကြောင့်မနှိမ့်ညွတ်စရာအဆုံးတော့ဖြစ်လာရသလဲဆိုတာရယ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Northern Illinois Tech ဆိုအစ်စ်ရာအခြားဌာနပမခငင်းသာမြန်မာစာပေပညာရှင်ဦးစောထွန်းနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။ဒီ class ရဲ့အခေါ်အဝါဟာမူလကခွဲခြားနှိမ်ချဆက်ဆံတဲ့အသေးပဲမျိုးမသက်ရောက်ခဲ့ဘူးလို့ဆရာဦးစောထွန်းကအခုလိုစပြောပါတယ်
။နံပါတ်၁ကတော့ခွဲခြားဆက်ဆံတဲ့သဘောမသက်ရောက်ခဲ့တော့ဘူး။အဖြစ်လို့လဲဆိုတော့ဒီပကံခေအလှဆင်းနေတဲ့မှာကျောင်းအလှူရှင်ရဲ့ဓမ္မမဟုတ်အမှုပညာရဲ့အလှူရှင်ရဲ့ပါပဲတဲ့မှာကလာပန္တရာရဲ့လည်းပါလာပဲမြန်မာပန္တရာရဲ့လည်းပါလာပဲဒီတော့ဒါရီယာဟိုခွဲခြားဆက်ဆံတာမဟုတ်တဲ့အပြင်ဒါသူတို့ဒါကြည်ကြည်နက်နက်လက်ခံထားတဲ့အသုံးဆုံးပါပဲအတိတ်ပဲပါပဲဘာမှအဲ့ဒီမကန့်ခက်ကတုံးရုံကရန်ဆိုင်နဲ့အလေးပဲမဆောင်ပါဘူးရရင်ဆိုင်ဆိုင်မရှိပါဘူးဟ
ဟုတ်ကဲ့အဲ့ဒါကမူရင်းအတိတ်တွေကကုလဆိုတဲ့ပါဠိစကားကစဉ်းသက်လာရဆိုတာဟုတ်ပါဗျာဆရာ
မူရင်းအတိတ်တွေမှာနှမျိုးရှိပါတယ်တစ်မျိုးကတဏှာကနေပြီးတော့ကကုလလို့ဒါကုလလို့ဆိုရတာကလာလို့အဲ့ဒါလို့ပြောတာလည်းရှိပါတယ်အပြောများတာကတော့ကကုလဆိုတာကလာလာဖြစ်ဖို့များပါတယ်အမျိုးဆိုတဲ့ဆိုရင်မျိုးဆိုတဲ့အတိတ်ပဲပါပဲဟိုတရုတ်ကသူတို့ကိုသူတို့ပေါက်ဖော်လို့ဆိုတယ်လို့အဲကလာကလည်းကူကကုလာလို့အမျိုးလို့ဆိုခြင်းမဟုတ်ပေါက်ပါတယ်ဒီမှာဟိုတစ်ခုပေါ့ဒီကလာဆိုတဲ့စကားလုံးကမရိုင်းတဲ့စသည်တစ်ခုကတော့ကျွန်တော်တို့ဗမာတွေကိုခမဲတွေကဘယ်လိုခေါ်တယ်လဲဥကျစန္ဒာသတိချမိပါလား
ကျွန်တော်မသိပါဘူးဆရာ
အဲဗမာတွေကိုကလာလို့ခေါ်ပါတယ
်ဟုတ
်ကဲ့ကျေရောခေါ်တာကုလပါလေကုလလိုပဲခေါ်ပါလေဒီတော့ခမာရီယဗမာကိုခေါ်တယ်လို့ဗမာရီယကလာကိုခေါ်တယ်လို့ပဲသူလူပဲကျွန်တော်တော့ဟိုမြင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဒီဗမာရီယလည်းပဲတချို့ဒီနာမည်ရမှန်းကလာဆွေးနာမည်ထားရတာပဲဥကလာတို့ဘာလို့ရာဇဝင်ဆရာတို့ဘာလို့ဆွေး
ဒါပေါ့ဒါပေါ့ခင်ဗျာ
သူနေနေစင်ဘယ်ခိုင်းလက်တာဒီနာမည်နော်သူရော
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာဟု
တ်လားအဲ့ဒီဒီလိုခွဲခြားစစ်တမ်းနဲ့ဆိုရဲအဘိဓမ္မာမျိုးတွေဟာဘယ်အချိန်နောက်ကလို့ခံမှန်းမိပါလဲဆရာ
ကျွန်တော်ယုတ်တရစရီထားမိတာကတော့ဟိုညောင်ရမ်းခစ်ပေါ့နော်ညောင်ရမ်းခစ်ဆိုတော့16ရာစုလောက်ပေါ့ဟိုအိုင်ဂျင်းနဲ့မှာစကားတစ်လုံးရှိပါတယ်အဲ့ဒါကမြင်းမှာအုံကွန်ကျွန်းမှာကလာဆိုတဲ့စကားရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့
အဲ့ဒါအဲ့မြန်မာဘုံဘုံကျွန်မာကလာဆိုတော့အဲ့ဒီစကားကဆက်ဆက်ပြီးတော့ဟိုကလာဆိုတာအနေစားပဲအခိုင်းစီပဲလို့အဲ့ဒီသဘောရလာတာမျိုးကြီးအဲ့ဒီအချိန်လောက်မှနည်းနည်းသတိထားမိပါလေ။နောက်ပြီးတော့ကျွန်တော်တို့အကျင့်တစ်ခုလည်းရှိရတာဗမာလူမျိုးရဲ့အကျင့်ပဲ။ဒါပေမဲ့ဗမာလူမျိုးရဲ့အကျင့်တက်တက်တော့မဟုတ်ဘူး။သူများလူမျိုးလည်းပဲရှိပါလေ။ဟုတ်။အဲ့ဒါဗာလဲလို့ဆိုတော့ဟိုသူများကိုနေနေပြုပြုပုံရုံးဖြစ်ချူပြောခြင်းနဲ့အကျင့်ကလေးရတယ်ပဲအရင်ရင်ကရှိရအောင်ရှိရသူစိတ်ဒီကုနာတော့ကလာဆိုတော့နောက်ပိုင်းကျတော့ကျွန်တော်တို့ဟို18ရာစုလောက်မှာအီတလီတို့ဘာတို့ကအဖြူသာသနာပြုကြီးရောက်လာတာရှိတယ်အီတလီတို့အာမေနီယန်တို့ဒီလိုလာတဲ့အခါကျတော့သူတို့ကဟိုဘက်ကျွန်တော်တို့နဘဲတို့ဘာတို့ဘက်မှာအညာဘက်မှာရောက်ပြီးတော့အချိန်ဆနေကြတာကိုနေကြတော့ဒီလိုလည်းပဲကလားလို့ခေါ်တာပဲကလားလို့ခေါ်ပြီးတော့ကလားကိုရိုးရိုးမခေါ်ဘူးပြသူတို့နောက်တီးနောက်တော့တွေသူတို့လုပ်တယ်ဘယ်လိုလုပ်လဲဆိုတော့အရင်တော့ကျွန်တော်တို့ကြားစုမှာပုံလေးကိုဗမာဗမာလူလိမ္မာကလားကလားဗာညာဆိုတာမျိုးအဲ့ဒါလိုပဲသူတို့ကဘယ်လိုလုပ်တယ်လဲဆိုတော့အာတဘူးမစကလားကပါမျက်နှာမပြည့်ကလည်းညစ်အဲ့ဒါမျိုးကြီးသူတို့ပြောကြတာရှိတယ်အချို့ဒီသာသနာ့ဒီပုဂ္ဂိုလ်ရောအဲ့ဒါလိုသူကဆလာနောက်လာလောက်တာရှိတယ်။အဲ့ဒါကအကျင့်ပေါ့လေ။အဲ့ဒီအကျင့်တွေကနေစပြီးတော့ဒီစကလုံးကရိုင်းတယ်လို့ထင်သွားတာပေါ့။အဲ့လိုပြဿနာမျိုးပါပဲ
။ဟုတ်ကဲ့အဲ့ဒီအချိန်ကဒီကိစ္စကိုခံပြင်းကန့်ကွက်တာသူတို့မဟုတ်ဒီကလာတော်မှာအဒီပြောဆိုရက်ဒီလိုကြီးလူအပိုင်ဝန်းကျင်လာပဋိပက္ခဖြစ်တာတွေတော့အထောက်အထားသူဟာလားဆရာကျွန်တော်ခုလောက်ရတော့ဒီအင်္ဂလိပ်ခေတ်ရောက်တော့မှစီးပွားရေးအချင်းအင်္ဂလိပ်သားတွေကပူပြီးတင်ကျယ်လာတော့ဒီမှာတိုင်းတိုင်းကနာကြည့်ခံပြင်းလဲပါညာစီးရကျွန်တော်စဉ်းစားမိရတယ်ဆရာအဲ့ဒီဆစ်ကြတဲ့ဒီအဒီကျုံထောက်ဆန်းတာရှိရပါလား
တဲဥစံပိုင်းဆစ်ကတော့အဒီကျုံကမဖြစ်နိုင်ဘူးလေနော်နောက်ပြီးတော့ကလူဦးရေအနေနဲ့လည်းပဲအင်္ဂလိပ်ခေတ်မှလောက်မများပဲဘူးနော်အင်္ဂလိပ်ခေတ်မှကျတော့များလည်းများတော့ပြီတစ်ဖက်ကလည်းစီးပွားရေးပါညာစသည်ဖြင့်အဲ့လိုမလိုလားစရာယူနေဖြစ်လာတဲ့အခါကျတော့ပုံပြီးဆိုးသွားတယ်တော့ဘောဆောင်နေကျဖြစ်သွားမှထင်ပါတယ်အ
ဲ့ဒီတဲဥစမန်ဖြစ်တော့ဘရင်တွေရဲ့နန်းရင်းထဲမှာဘရင်နဲ့နိစ္စတဲ့အပိုင်းဝိုင်းထဲမှာလည်းပဲအဲ့ဒီမျိုးသားနေစားတွေအဖြစ်အဲ့ဒီအင်ဂျီဘက်ကလာခဲ့တဲ့မူရင်းအချင်းအဲ့ဘက်ကလာတဲ့လူကိုယာပြီးပြေးခဲ့တာလည်းရှိမယ်ထင်ပါတယ်ဆရာ
ရှိပါတယ်ခင်ဗျရှိပါတယ်ဟိုမှာကလားမျိုးသားတို့ဘာလို့ဟိုအဲ့လိုတုံးညာတာတွေပါလိမ့်ရှိပါတယ်သူတို့ကရိုင်းနေလို့လည်းသဘောမထားဘူးလေတတိယကျေနပ်နဲ့လက်ခံကြတာပဲကလားဝင်လို့ပါလို့လည်းပဲရှိတာပါပဲဒီမျိုးအတွက်သက်သက်
ဆိုအခုကျတော့ဒီကိစ္စနဲ့ပတ်သက်ပြီးခံပြင်းပြီးတော့တချို့ကတော့ပြင်းပြနေလို့ပြောလာကြရဲဆိုတော့သူတို့ကတော့အိန္ဒိယနယ်ဘွားလို့ခေါ်စီခြင်းနဲ့ဆူလာပဲဆရာဟုတ်ကဲ့ကျွန်တော်ကမြင်ရတာအဲ့ဒီကလားဆိုတာသူတို့ခေါ်ရတာပြင်းဒီကလားနဲ့ဆက်ဆက်နေစကားလုံးနေမှာဆရာမအများကြီးပါကျွန်တော်ထားရုပ်နဲ့ဘယ်လိုလုပ်ပြမှာလဲဆရာတကယ်လို့ပြောင်းမယ်ရှင်အဲ့ဒီဟာကိုလိုက်ကြောင်းရမှာပ
Muraran Tamai Pasare Ma Tikupa Tobare Elagaro Pagu Tamaine Patabare. Pagu Tamai Ma Sius and La Guria Pion Iraga Di Galarine Nyai Pianara U Kunagan Shia Galarine Pagua Mone Elupina Piana Bare Kajara. Hey Ma Galarus Yin Yang Ashide Erago Pasare Ma Nanganjaza Lu. ပြင်လိုက်တဲ့ခါကျတော့အဓိပ္ပာယ်တွေကတော်တော်ကိုဆိုးွားကုန်တယ်ဘယ်လိုမှဟိုတမိုင်းနဲ့မဆက်ဆက်တော့ဘူးနောက်တော့သူတို့အိန္ဒိယနယ်ပွားလို့အိန္ဒိယသားလို့အဲ့လိုပြောတယ်နဲ့တူပါတယ်အင်ဒါလည်းပဲမူလအရသာတော့မရှိတော့ဘူးပေါ့လေအဲ့ဒါမျိုးလေးပေါ့ငါကျုံရပါတယ်အဲ့ကျွန်တော်ကဟိုအကုန်ပြန်ပြင်တာမျိုးကတော့သိဖြစ်နိုင်မယ်မထင်ပါဘူး
India lari ini nyazu bosan.
Okay.
Karena ia asa, so elau cikhan di lari biro di jemal di mula. Ini dia baru rasalah tiang la biro. Biro, aku kama nampak aku kira macam belum mungkin esprit itu tu simak bola jaya siam. Aku tak wajar ni belum sumpah luar siam. Pasti lu tu kau ni doal ni. Pasti lu
kau ni doal ni suruh. อดุรุมณีรัตตะหาเวโหสุบ้องပြီးတော့နေတာထိုင်တာတယောက်တယောက်ခွင့်လို့ပြီးခံနေတာနေတာထိုင်တာသဘောရမကြီးလို့ဟိုဖြစ်မှာပါဘူးဟိုဒီမှာတခုကျွန်တော်သွားစဉ်းစားမိတာကလူရဲ့စိတ်ဓာတ်ယဉ်ကျေးမှုနဲ့အများကြီးဆိုင်နေတယ်ထင်ပါတယ်ဘာကြောင့်လဲလို့ဆိုတော့စောစောကပဲကျွန်တော်အဲဒီတရုတ်မိတ်ဆွေတယောက် ਨੇ ကျွန်တော်ကြားထားတာကတရုတ်ကပမာရီကိုဘယ်လိုခေါ်လဲဆိုတော့ဒီနောက်ကပေါ့လေကျွန်တော်ကြားပြရတော့အော်တာဝါလို့ကြားဘူးလေအော်တာဝါလို့ဆိုတာကခွေးမဲလို့ပြောတာပမာဟုတ်တယ်ကျွန်တော်ခွေးမဲလို့ဟုတ်ပါဘူးအဲ့ဒါသူတို့မိကြီးကသူတို့ကသူတို့ကြားပြရတာကအော်တာကွိအော်တာကွိဆိုတာကွိကတရဲတယ်အဲ့တော့တရဲမဲလို့အဲ့လိုခေါ်တာပါနဲ့တိတ်တော့ဟိုပို့ပြီးတော့မယဉ်သေးပါဘူး အဲ့ဒါပြောရမှာကိုပဲကျွန်တော်မိတ်ဆွေတွေကျွန်တော်အားနာကြောက်စိတ်ဆိုးလို့သူတို့ဝန်ခံပါတယ်သူတို့ကလည်းပဲဟိုဒီမှာနေတဲ့ဟိုတရုတ်ကြီးဆိုတော့တမရုတရုတ်ကြီးကတော်တော်ကိုရိုင်းနေတာပါလေသူပြောပါတယ်အခုတော့အဲ့ဒီဇာတ်ကြီးမသုံးတော့ပါဘူးတဲ့အဲ့လိုပြောတယ်အဲ့တော့ဒါတွေကရိုင်းနေတဲ့ကာလစိတ်ကမစင်ကျင်တတ်တဲ့ကာလကလူသားတွေရဲ့အမှုအကျင့်ပါ ဒီကဘာမှဟုတ်အဲ့ဒါလို့ခေါ်ရမှာမဟုတ်ပါဘူးကျွန်တော်တို့ဗမာရီကဒီတိုင်းရင်းသားတွေပေါ်မှာတော်တော်ကိုရေးရဆက်ဆက်ပြောတာဆိုတာရှိပါတယ်အခုကလာမနိုင်ရခိုင်မဲဆိုတော့ဒါတော့ရခိုင်မဲလို့ဘုရားကပြောင်းပြလိုက်တော့တော်သေးတာပေါ့အဲ့ဒါလေးလူရဆွဲပြီးတွေ့ရတူတာဆက်ဟုတ်ကဲ့ဟုတ်ကဲ့နောက်တော့ဟိုချင်းလက်ဗရမရရောက်တော့ဘာလို့ဆိုတာ လုံးလုံးဆိုတဲ့ကိစ္စတွေပဲအဲ့ဒါတွေကတကယ်ကိုရိုင်းဆိုင်တဲ့ခက်ကရိုင်းဆိုင်တဲ့ဒါကိုရိုင်းနှုံးကသုံးတာပါလားကျွန်တော်တို့တွေကသတိထားမိဖို့လိုတယ်ထင်တယ်။ငါတို့ခုရင်သေးတဲ့ခက်ရောက်ပြီဆိုရင်ဒါတွေသုံးတာကိုရှက်စရာလို့သဘောထားဖို့အဲ့ဒါအရေးကြီးရတယ်။ဒါကျွန်တော်နဲ့ဆွေးနွေးတဲ့တရုတ်မိတ်ဆွေတွေဆိုရင်အဲ့ဒါတွေကိုပြန်ပြောရမှာတော့မှသူတို့ရှက်စရာလို့မြင်နေပါတယ်။အဲ ကလိုင်းမခေါ်တော့လေမော်လို့ပဲခေါ်တယ်ဟု
တ်ကဲ့ဟုတ်ကဲ့
အဲ့တော့သူတို့ကြိုက်တဲ့ဟာကိုခေါ်ဖို့ပဲရှိပါတယ
်ဝ မိုးရည်တွေကိုရောက်ရှိလာပြီးမိုးအေးနဲ့ရာသီတုန်ကေရောဂါတွေဖြစ်များလေးရှိတဲ့အချိန်မှာကိုဗစ်-19ရောဂါပိုကူးစက်ခံရသူတွေကိုလည်းပြည်တော်ပြန်တွေကနေတဆင့်နေစဉ်ရက်ဆက်ပြန်ပြီးဖော်ထုတ်တွေ့ရှိလို့နေပါတယ်။နိုင်ငံခြားကနေပြန်လာတဲ့မှတ်တမ်းရှိပြီးရောဂါပိုးရှိတဲ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေမှာတွေ့နေရသလိုနိုင်ငံခြားကနေပြန်လာတဲ့မှတ်တမ်းလည်းရှိရောဂါပိုးရှိတဲ့သူတွ ပညာရှင်တွေကျွတ်တေခံမှန်းထားခဲ့သလိုယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေဖြစ်လာမလားဆိုပြီးစိတ်ပူနေကြတဲ့သူတွေလည်းရှိပါတယ်။ အကြောင်းအရာအခြေအနေတွေကယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေဘက်ကိုဦးတည်နေပြီးပြည်သူလူထုအုပ်ချင်းစီရဲ့ကျန်းမာရေးအသိပညာရှိမှုနဲ့လိုင်းနာဆောင်ရွက်မှုတွေဟာဒီချိန်မှာအလွန်ပဲအရေးပါနေတာဖြစ်ပါတယ်။လူကြောင်းနဲ့တောင်းရင်နှာခေါင်းစည်းတက်ဆင်သွားလာဖို့လိုပြီးနှာခြေချောင်းဆွဲတဲ့အခါမှာပဝန်းကျင်ကလူတွေကိုထိခိုက်မှုမရှိအောင်ကူးစိုက်ကြဖို့နဲ့အတုပ်ပြုပြီးရဲ့နှာခေါ ตาสิช่องนาสิช่องสู้เลยทุกตัวเนี่ยภาษากาศสิเที่ยวได้รู้ดูเรื่องเนี่ยง่ายตัวเลยเพราะเนาะภาษากาศเก่งดีว่ารู้มาแล้วตัวเราเลยจีนยาบิดาเพื่อเด็กแล้วกันว่าเอาสบายแล้วกันว่าเข้มหัวเราไม่ใช่ส่วนที่ช่วยเนี่ยตาบ้าไอ้ตรงจ้าที่ช่วยเราหัวเพื่อที่จะเข้มหัวเราพอกูช่วยเรื่องเนี่ยสาวหน้าเมื่อช่วยสาวหน้าตรงเนี่ยที่ช่วยช่วยเจ้าเท่เมื่อเนาะโอ้อเมริกันสุดาเลย วันนี้เป็นหน้าตาพี่ยามาไม่ดีหรอกไม่เจ็บดีอุ้ยส่วนสุดเจ็บแค่มาเลยเนาะก็ว่ากูช่วยเลยเลยกูจะช่วยกูแทนกูว่ากูลองทุกว่ากูเปลี่ยนเปลี่ยนเนาะทำไมบางอย่างเปลี่ยนเนาะไอ้ช่วยเลยช่วยเอกาเลยมาสาวหน้าอุ้ยส่วนเลยตัวส่วนเลยกูรู้สิบาทเดียวช่วยเลยแต่ยิ่งมามันโกงเลยอ่ะไอ้จะคุยเรื่องลงจองแทนไม่สักกูไอ้แทนไปแทนเนาะแทนไปเปลี่ยนไงบ่เอ๊ะอะไรมาไม่รู้ดีแล้วกันว่าเราจะช่วยมันเสียงกูว่ากู ก็นาทีช่างทุกอย่างเป็นเป้าของมันยาวอ่อนลงที่มองว่าเนี่ยชาลุยกูเสียมาพี่เด็กๆแต่ตอนเส้นเนี่ยกาวอยู่โซว่าบ่เนาะจำมาเรื่องกูตอนเส้นเนี่ยกาวโซว่าจะเต็มหาจ้าไรบ่เนาะไอ้ลูกพี่ภาษาบ่อยมาเลยชาลุยอ่ะมึงแม่ไม่สวยไม่สู้บ่เนาะกูเชื่อเชื่อเราเป็นนักพี่ยามบ่เนาะพี่เราหน้าข้างซีซีไม่สู้เราเชื่อเส้นเดียวจะหน้าข้างซีอุซี่ยามเนี่ยหน้าข้างเล็บยามเนี่ยแต่ใส่เล็บยามบ่หน้าข้างที่เต็มหน้าเนี่ยเป็นแต่พ
ဒါလည်းဘာကြောင့်လဲဆက်မခုနကထပ်တယ်လဲပြောအစိုးရရဲ့စတုထတာတနစ်တာကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးဘယ်လိုချက်တွေကိုကြီးစိုက်လိုက်နာသင့်ပါတယ်လဲလို့မေးကြည့်တဲ့အခါပမောက္ခဒေါက်တာဒေါက်ခင်းမမြတ်ကအခုလိုရှင်းပြခဲ့ပါတယ်။အဲ့နှာခေါင်းဆီကိုပဲစကားပေါ်ရောက်လာတဲ့ဟိုဗစ်ဒီဗီလွှတ်ထားလို့လည်းမရဘူး။ဖုန်းနဲ့ပြီးရောအဲ့ကိုပြန်တိုင်ကိုပဲကူးမှာပေါ့နော် ဒီလိုနေတဲ့တကွေးကာဝေးလှုပ်ဆောင်ချက်တွေကိုတတိမလွတ်ဖဲဆက်ပြီးကာဝေးလှုပ်ဆောင်ထားဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစပါ
င်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေးတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirror 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဘုရားတော် VOA ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ။ယူရိုပါကစပိန်နဲ့အီတလီမှာတော့ဘောလုံးပွဲတွေပြန်ဆလိုက်ပါပြီ။စပိန်လာလီဂါပွဲစဉ်တွေကိုဇော်လ17ရက်နေ့မှာပြန်ဆလိုက်ပြီးတော့ပွဲဥရအဖြစ်နဲ့စပိန်နဲ့ဘက်တစ်ဆိုကစားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်လာလီဂါပွဲတွေရနာထားပြီး3လကြာမှာပြန်ဆလိုက်တာဖြစ်ပြီးတော့ပွဲမဆခင်မှာတော့ဗိုင်းရပ်စ်ကြောင့်တည်ဆုံသွားခဲ့တဲ့သူတွေအတွက်တစ်မိနစ်ငြိမ်းသက်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ဒီပွဲမှာစပိန်ကဘက်တစ်ကိုငကိုကိုမရှိနဲ့နိုင်ပါတယ်။စနေနဲ့တနင်္ဂနွေနေ့ကပွဲတွေမှာတော့ဘာစလိုနာကမက်ဆီ၊ဗီဒေါ၊အယ်ဘာ၊ဘရိုက်ဝိတ်တို့သွင်းတဲ့ဂိုးတွေနဲ့မယောကာကို၄ဂိုးကိုမရှိနဲ့နိုင်ပြီးတော့ရီယယ်မက်ဒရစ်ကတော့အီဗာကို၃ဂိုးတကုနဲ့နိုင်ပါတယ်။ရီယယ်အတွက်ဂိုးတွေကတော့ခရုစ်၊ရာမော့စ်နဲ့မာဆယ်လိုတို့ကပထမပိုင်းမှာတွင်းယူခဲ့တာပါ။ပွဲဥရနိုင်ရလိုက်တာနဲ့ပရိသတ်တွေမပါဘဲကစားရတဲ့အချိန်ဒီပေါ်မှာ real နိပြဇီတန်းကတော့
bueno no sé lo que hay que hacer lo único que es que como tú decías es una cosa completamente diferente a lo que me
dice ချင်းနေတော့ bias မဖြစ်ခင်ကလို့အရင်ချင်းနေတော့မတူပါဘူး။ဒါပေမဲ့ကျွန်တော်တို့ဒါဟုအသားကြောင့်လောက်အောင်ပေါ့။ပရိသတ်တွေမပါတော့တပြို့တော့တပြို့ပေါ့။ဒါပေမဲ့အကုန်လုံးဒီလိုပဲဂျုံနေရတာလေ။ရှားစီကြီးသွားတဲ့အထိဒီလိုပဲသွားမှဆိုတော့ဒါဟုတ်သားကြောင့်လောက်အောင်ပေါ့ပိသက်တွေကွင်းထဲမှာမရှိပေမဲ့လည်းကျွန်တော်တန်းတယ်လို့ဆွဲကုန်ကြိုးစားရမှာပါပဲဒီပွဲနဲ့ပတ်သက်ပြီးပြောရရင်တော့အစကောင်းခဲ့ပြီးပထမပိုင်းမှာကောင်းကောင်းကစားနိုင်ခဲ့ပါလေဒါပေမဲ့ဒုတိယပိုင်းမှာတော့ကျွန်တော်တို့ကစားလာကြသွားပြီးခက်ခဲခဲကစားခဲ့ရပါလေကြံ့ခိုင်မှုသိမ့်ရှိလို့လားဘာကြောင့်လဲမပြောတတ်ဘူးဒါပေမဲ့ကစားသမားတွေရဲ့ကြံ့ခိုင်မှုပိုင်းကိုလည်းကျွန်တော်တို့တေချာပြင်ဆင်ထားတာပါစစချင်းမှအနိုင်ရပြီးသုံးမှတ်ရတာကောင်းပါလေ
တနင်္ဂနွေနေ့ကကျန်တဲ့ပွဲစဉ်တွေမှာ Atletico Madrid နဲ့ Athletic Bilbao တို့တကူးစီတည်ကြပြီးတော့ Sociedad နဲ့ Osasuna နဲ့တကူးစီတည်ကြသွားကြပါလေ။ Italy မှာတော့အမပေးပွဲတွေနဲ့မဟုတ်ပဲ Coppa Italia Italy ရှုံးထွက်ပလား Semi Final ဒုတိယအကြိမ်နဲ့ပြန်ဆောက်ခဲ့ပါလေ။တောက်ကြနေ့က Juventus နဲ့ AC Milan တို့ပွဲမှာ Ronaldo Penalty လွဲသွားတာကြောင့်ဂိုးမရှိတည်ဖြစ်သွားခဲ့ပါလေ။ဒါပေမဲ့ပြီးခဲ့တဲ့ February လက Milan ကစားတော့ကတကူးစီတည်ကြထားတာကြောင့် Juventus ကအဝေးကိုနဲ့ Final တက်သွားခဲ့ပါလေ။စနေနေ့ကပွဲမှာတော့နာပိုလီနဲ့အင်တာတို့တကူးစီတည်ချပြီးတော့နာပိုလီကနှစ်ပွဲပေါင်း2ဂိုးတကူးနဲ့ဖိုင်နယ်တက်သွားပါတယ်။ဒါကြောင့်ဖိုင်နယ်မှာယူဗန်တက်စ်နဲ့နာပိုလီတို့တွေ့မှာဖြစ်ပြီးတော့ရောမမြို့မှာဒီကနေ့ညကစားကြမှာဖြစ်ပါတယ်။အီတလီစီးရီအမပေးပွဲတွေကိုတော့လာမယ့်20ရက်နေ့မှာစမှာဖြစ်ပြီးတော့ပရီးမီယားလိဂ်ပွဲတွေကိုဒီနေ့ညမှာအက်စန်ဗီလာနဲ့ရှက်ဖီးယူနိုက်တက်အာဆနယ်နဲ့မန်စီးတီးတို့ပွဲနဲ့စမှာပါ။အမေရိကန်ဘက်မှာတော့မေဂျာလိဂ်ဘောလုံးပွဲတွေကိုလာမယ့်ဇူလိုင်လ10ရက်နေ့မှာပြန်ကစားသွားမှာဖြစ်ပြီးတော့Florida ပြည်နယ် Orlando မြို့က Disney World မှာအသင်းတွေအားလုံးစုပြီးပရိသတ်တွေမပါဘဲကစားသွားမှာဖြစ်တယ်လို့ပြောပါတယ်။ဘောလုံးသမားအပြောင်းအရွှေ့သတင်းတွေမှာတော့ Brazil နောက်ထပ်လူ Thiago Silva နဲ့ Uruguay တိုက်စစ်မှု Edinson Cavani တို့ဟာ PSG အသင်းကနေထွက်တော့မှာဖြစ်ပါတယ်။ Silva နဲ့ Cavani တို့ဟာ PSG နဲ့ဒီလမှာစာချုပ်တတန်းခုံမှာဖြစ်ပါတယ်အသင်းကသူတို့ကိုစာချုပ်တတန်းထပ်မတိုးတာကြောင့်သူတို့ကဒီဘောလုံးရာသီအခုံမှာအသင်းကနေဖတ်မှာဖြစ်တယ်ဆိုပြီးတော့လဲ PSG အသင်းရဲ့အောက်သားဒါရိုက်တာလီယိုနာໂດကပြောထားပါတယ်ဒါပေမဲ့လဲဥရောပချန်ပီယံစ်လိပွဲတွေကစားဖို့ရှိနေသေးတာကြောင့်သူတို့အနေနဲ့ဒီပွဲတွေပြီးတဲ့အထိတော့အသင်းမှာဆက်ကစားသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒါကြောင့်သူတို့နှစ်ယောက်လုံးကိုခေါ်မယ်ဆိုရင်တော့အသင်းပြောင်းရွှေ့ကြီးမပါပဲခေါ်နိုင်မှာဖြစ်ပါတယ်အူရုဂွေးတိုက်စစ်မှုကဘာနီဟာ PSG အတွက်ပွဲ300ကျော်ကစားပြီးတော့ဂိုး100သွင်းပေးပြီးအသင်းအတွက်ဂိုးအများဆုံးသွင်းပေးထားတဲ့သူဖြစ်ပါတယ်။အဆက်ထဲမှာပဲ PSG ကနေပြောင်းမယ်လို့သတင်းတွေတောက်လျှောက်ထွက်နေတဲ့ Brazil တိုက်စစ်မှုနေမဟာလဲ။လာမယ့်ဘောလုံးရာသီမှာ PSG မှာဆက်ရှိနေဖို့မျှော်လင့်နေဆိုပြီးတော့ Leonardo ကပြောထားပါတယ်ခင်ဗျာ။တခြားဘောလုံးသတင်းတွေမှာတော့အမျိုးသမီးတစ်ယောက်က Chelsea တိုက်စစ်မှု Hudson Odoi ကိုအာရမပြုခြင်းမှုနဲ့ဆက်ဆွဲထားတာနဲ့ပတ်သက်ပြီးတော့နောက်ထပ်သုံးတရားအေးအေးဆောင်ရွက်တာတွေလုပ်တော့မှာမဟုတ်ဘူးဆိုပြီးတော့လန်ဒန်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။နောက်ထပ်သတင်းတစ်ခုကတော့ Spurs အသင်းကအင်္ဂလန်ကစားသမား Dele Alli ဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အာရှသားတယောက်ကိုလေးသိမ့်မှလောင်ပြောင်ပြေလည်ခဲ့တာကြောင့် FA ရဲ့စီးနင်းကိုချိုးဖောက်မှုနဲ့
အဖေအင်္ဂလန်ဘောလုံးအဖွဲ့ချုပ်ကသူ့ကိုတပွဲပယ်လိုက်ပါတယ်။ဒါကြောင့်သူဟာလာမဲ့မင်းနဲ့ပွဲမှာပါဝင်နိုင်မှာမဟုတ်ပါဘူး။ဒါပြင်အဖေကသူ့ကိုပေါင်5000ဒံငွေရိုက်လိုက်သလိုပညာပေးသင်တန်းလည်းတက်ရမယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။တင်နစ်ဂိုင်းပွဲတွေဘက်မှာတော့ဆွစ်ဇာလန်ကကမ္ဘာကျော်တင်နစ်ကစားသမားရော်ဂျာဖက်ဒရာဟာဒီနှစ်တင်နစ်ဂိုင်းပွဲတွေကိုကစားနိုင်တော့မှာမဟုတ်ပါဘူး။သူဟာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းကဒူးခွဲစိတ်မှုလုပ်ခဲ့ရာကြောင့်ဒီနှစ်အကုန်ထိကစားနိုင်တော့မှာမဟုတ်ပဲရှင်းနေကြမှာပြန်လာမယ်လို့ Twitter ကနေကြေညာခဲ့ပါတယ်။နောက်ထပ်တင်နစ်သတင်းတစ်ခုကတော့ US Open တင်နစ်ဂိုင်းပွဲကိုငကိုအတိုင်းကျင်းပသွားနိုင်ဖို့ဂိုင်းပွဲတာဝန်ရှိသူတွေကမျှော်လင့်နေပါတယ်။2020 US Open ကို August လကုန်မှာကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့ဂိုင်းပွဲကျင်းပမဲ့ညွှန်မျိုးဟာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတံအဆိုးဝါးဆုံးခံရတဲ့နေရာဖြစ်တဲ့အတွက်ဂိုင်းပွဲကျင်းပမကျင်းပဆိုတာကိုအာရဘိုင်တွေဘက်ကအခုလောက်မှဆုံးဖြတ်ဖို့စီစဉ်ထားတာဖြစ်ပြီးတော့မူလာတိုင်းကျင်းပနိုင်ဖို့စီစဉ်နေတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။အချို့သတင်းတွေကလည်းပြည်သက်တွေမပါဘဲကစားဖို့စီစဉ်နေတယ်ဆိုပြီးတော့ပြောပါတယ်။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကတင်းကျပ်လွန်းတဲ့အတွက်ဝင်ပြိုင်ဖို့ကတိတ်မဖြစ်နိုင်ဘူးလို့ဂျာမနီကကမ္ဘာအဆင့်နဲ့အလက်ဇန်ဒါဇာရော့ဖ်ကပြောပါတယ်
။ I mean look everybody always wants to play a grand slam if it's possible but with the circumstances now
ဒီနိုင်ငံလူတိုင်းက grand slam ကိုကစားကြနေပါပဲ။ဒါပေမဲ့အခုအချိန်ကြီးရတော့ကစားဖို့ရန်ခက်ပါတယ်။ဘာလို့လဲဆိုတော့နယူးယောက်ကိုရောက်တဲ့အခါ JFK လေးစင်းမှာနှစ်ပတ် quarantine ဝင်ရမယ်။ဘယ်မှသွားလို့ရမှာမဟုတ်ဘူး။ပြီးတော့တန်းကစားလို့လည်းမရဘူးလေသိချင်းမှုတွေလုပ်ဖို့ကလည်းလူပြီးတော့အဲ့ဒီအတွက်ကြိုသွားရင်လေဟိုတယ်နဲ့ကစားခွင့်နဲ့ပဲသွားလို့ရမှာကျန်တာသွားလို့ရမှာမဟုတ်ဘူးစင်စင်နတီပွဲဆိုရင် GFK လေးစင်းနဲ့ကွင်းမာတွေမှာ6ပတ်လောက်ကြာသွားမယ်ပြီးတော့ပိတ်သက်တွေမှာပါဝဲကစားရမှာဖြစ်သလိုကိုကစားနေကြပုံမှန်အချိန်မျိုးမှာလည်းကစားရမှာမဟုတ်ဘူးအဝေးလေကန်သုံးလို့မရဘူးကွင်းမာရေချိုးလို့မရဘူးမုံလဲစားလို့မရဘူးဘာမှလုပ်လို့မရသလောက်ပဲ
ဒါပြင်ကမ္ဘာစစ်တစ်နိုဘတ်ဂျိုကိုဗစ်ကလည်းကစားသမားတွေလိုက်နာဖို့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကတင်းကျပ်လွန်းတယ်လို့ပြောလိုက်သလိုသတောင်းကလည်းသူ့အနေနဲ့ဒီနေ့မှနယူးယောက်ကိုသွားဖို့စမ်းသပ်မရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဒါမဲ့လည်းအမေရိကန်ကနာမည်ကြီးစရီနာဝီလျံကတော့ US Open ကိုပြိုင်ကျင်တယ်လို့သူ့ရဲ့နီးပြားပက်ထရစ်မိုရာတိုဂလူကပြောလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်အားကစားကတာကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်
။ဒီအမေရိကန်တန်မြန်မာရေးစီစဉ်ကိုနားဆင်နေကြရတာပါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးချင်ပါတယ်ပြည်နယ်ငယ်ပြည်ချင်းမြို့မှာစားတောက်လက်ကားစည်းတစ်ခုကနေကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ဒီကနေ့ပဲလေယာဉ်ခီးစဉ်၃ပုံ၂ပုံလောက်ကိုရပ်ဆိုင်းလိုက်တယ်လို့ကျောင်းလေးကိုလည်းပိတ်ထားလိုက်ပါတယ်ပြည်ချင်းမြို့မှာရောဂါကူးစက်သူ31ယောက်ကိုလည်းဒီနေ့ပဲထပ်မံတည်ပြလိုက်တာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်၊ဘရာဇီးနဲ့ရုရှားနိုင်ငံတွေပြီးရင်ဆုတ်တာအများဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာနောက်ထပ်သေဆုံးသူ2000ကျော်တိုးလာပါတယ်။ဒေလီနဲ့မဟာရှထရာပြည်နယ်တွေကအစောပိုင်းစီးနေမှာမပါခဲ့တဲ့သေဆုံးသူဦးရေ1682ယောက်ကိုပါထည့်သွင်းထားတာပါ။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူ11903ယောက်ရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာသေဆုံးမှုနှုန်းအဆင့်8နေရာမှာရှိနေပါတယ်။အမေရိကန်ကတော့ကနေဒါနိုင်ငံနဲ့နယ်စပ်တီမှာမဖြစ်မနေကိစ္စတွေကလွဲလို့တွာလာခွင့်မပေးဖို့တားမြစ်ထားတာကိုဇူလိုင်လ22ရက်နေ့ထိတက်တန်းတိုးခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတာလီဘန်သမုဒ္ဒရာရဲ့တိုက်ခိုက်မှုတွေကြောင့်လူငယ်တပ်ဖွဲ့ဝင်18ယောက်ထဏ်မင်းနဲ့သေဆုံးပြီးတရားစင်လောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်အာဏာရှင်တွေကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကတ္တာနိုင်ငံမှာငြင်းငြင်းဆွေးနွေးမှုဖြစ်စဉ်နေချိန်မှာပဲတက်ခတ်မှုတွေဖြစ်ပေါ်ခဲ့တာပါ။ကျမွန်ဒါတောင်တန်းမကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တက်တွေခိုက်ရန်ဖြစ်ပွားတဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။နှစ်နိုင်ငံနယ်စပ်တွေချာတိုက်စုံးမှုတွေရှိခဲ့တဲ့အထိခိုက်ရန်ဖြစ်ပွားခဲ့တဲ့ပေါ်ကုလသမဂ္ဂအနေနဲ့အလွန်အမင်းစိုးရိမ်နေကြောင်းနဲ့တင်းမာမှုတွေရှင်းချသွားဖို့တရုတ်နဲ့အိန္ဒိယနှစ်နိုင်ငံချာဆန္ဒရှိနေကြတဲ့ပေါ်အကောင်းမြင်မျှော်လင့်ထားတဲ့ကြောင်းလဲကုလသမဂ္ဂပြောဝင်ရသူကပြောဆိုခဲ့တာပါ။အမေရိကန်ပြည်အစိုးရကလည်းအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပြီးငြင်းငြင်းစွာဖြေရှင်းနိုင်ဖို့အားပေးထောက်ခံတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောဆိုထားပါတယ်။ပုံလူနဲ့ညာဘက်စီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 ဒီဘောအခြေအနေရဒီလိုမျိုးမှာပဲစီစဉ်နေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ဒီလိုစီစဉ်နေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ။
This program has come to you from the Voice of America, Washington.